Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ3ရက်ဗုဒ္ဓဟူးနေ့ညဖက်9:20နာရီအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 30နဲ့51အပြင် VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနှောင်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမကတော့ဆုမြတ်မှာမှာအမေရိကန်ပိတ်ဆို့တန်ခါမှုတွေကြောင့်စီးပွားရေးအကျပ်တည်းဖြစ်နေတဲ့အီရန်ကိုမကူညီရင်ဂျပန်အတွင်းမှာအစင်းမြင့်ယူရေနီယံတန့်စင်မှုတွေကိုစတင်မယ်လို့အီရန်သမ္မတကဒီကနေ့ပြောကြားလိုက်ပါတယ်။ EU ဥရောပပါလီမန်ဥက္ကဋ္ဌအဖြစ်သတင်းသမားဟောင်းဒေးဗစ်ဆာဆိုလီကို EU အမတ်တွေမဲခွဲရွေးချယ်လိုက်ကြပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုစောဝင်းလှိုင်နဲ့အချိန်ညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံလူထုကိုအကာအကွယ်ပေးဖို့ကုလသမဂ္ဂဖက်ကပြက်ကွက်နေတယ်လို့မြန်မာနိုင်ငံလူအခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ် Miss Yang Healy ကကုလအဖွဲ့ဝင်နိုင်ငံတွေကိုအခုလိုပြစ်တင်လိုက်ပါတယ်
။ By now we have all read the report of Mr. Rosenthal. We found that there was a systemic failure of the United Nations in Myanmar.This is not new information. I raised this issue.
အပြေဆုံးတော့မကြခင်တင်ပြသွားဖို့ရှိပါတယ်။ဒီနောက်မှာတော့ရခိုင်စစ်ဆောင်တုတ်ကတဲ့စကန်တွေမှာရေကြီးရေလျှံနေလို့တချို့စကန်တွေနေရာပြောင်းရွှေ့ဖို့လိုအပ်လာနေတဲ့အခြေအနေတွေနဲ့အတူမြန်မာနိုင်ငံသားတွေလှုပ်ကုန်ကူးခါရတဲ့နှုန်းတက်လာနေတဲ့အတွက်လှုပ်ကုန်ကူးမှုတာစီရေးထိုင်းနိုင်ငံကကုလအဖွဲ့အစည်းတွေနဲ့လူမှုကူညီရေးအဖွဲ့တွေကြိုးပမ်းဆောင်ရွက်ချက်တွေကိုလည်းထုတ်ပြန်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်နဲ့အောက်ချအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိပ်တန်းရောက်တဲ့တွေကိုမဆူမြမွန်းနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်ရဲ့တန်ခတ်အရေးယူမှုကြောင့်စီးပွားရေးအကျပ်အတည်းဖြစ်နေတဲ့အီရန်အပေါ်အီရန်နျူကလ িয়ার အစီအစဉ်ဆိုင်ရာစာချုပ်ထဲမှာလက်မှတ်ထိုးထားတဲ့နိုင်ငံတွေအနေနဲ့ပို့ပြီးတော့ကူညီဆောင်ရွက်မှုတွေမလုပ်ရင်ဂျပန်အတွင်းအစစ်မြင့်ယူရေနီယံတန့်စင်မှုတွေကိုစတင်မယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့ပြောကြားလိုက်ပါတယ်။2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်အရ3.69 ရာဂိုင်နှုန်းအထိတန့်စင်ထားတဲ့ယူရေနီယံတွေကိုအီရန်က300ကီလိုဂရမ်အထိသာပိုင်ဆိုင်ခွင့်ရှိပါတယ်။နျူကလ িয়ার 3လျှက်စစ်စွမ်းအင်ထုတ်လုပ်နိုင်ဖို့အတွက်ယူရေနီယံတွေကို3.69ရာဂိုင်နှုန်းတန့်စင်ရင်လုံလောက်ပါတယ်။ဒါပေမဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့ဆိုရင်တော့60ရာဂိုင်နှုန်းလောက်တန့်စင်ဖို့လိုအပ်ပါတယ်။အီရန်အနေနဲ့ကိုလုတ်ချင်တဲ့လောက်ပမာဏယူရေနီယံတွေကိုတန့်စင်နိုင်တယ်လို့သမ္မတရူဟာနီကတနင်္ဂနွေနေ့ကပြောထားတာပါ။ဒါအပြင်စာချုပ်ထဲမှာပိတ်ဖို့သဘောတူထားတဲ့အာရက်ရေလေးဓာတ်ပေါင်းဘိုကိုလည်းပြန်လည်တည်ဆောက်မယ်လို့ပြောပါတယ်။အီရန်နိုင်ငံအတွက်အဓိကဝင်ငွေရနေတဲ့ရေနံထုတ်လုပ်ရောင်းချရေးအပေါ်အမေရိကန်ကတန်ခတ်ပိတ်ဆို့မှုတွေပြန်လုပ်နေချိန်မှာလက်မှတ်ထိုးထားတဲ့နိုင်ငံတွေအနေနဲ့အီရန်ဘက်ကရပ်တည်ဖို့အီရန်ကလိုလားနေတာပါ။အီရန်နိုင်ငံနဲ့နိုင်ငံတကာကြားသဘောတူထားတဲ့ပမာဏထက်ကိုအီရန်ပိုင်ဆိုင်တဲ့အစစ်နှိမ်တန့်စင်ယူရေနီယံအရေးအတွက်ကြော်လွန်သွားပြီလို့ဒီနေ့နာနေတုန်းကလည်းကြေညာခဲ့တာကြောင့်2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်အပေါ်တောက်လျှောက်ကင်ဆယ်ထားဖို့အတွက်အီရန်ဘက်ကအပြည့်အဝလိုက်နာဖို့လိုအပ်တဲ့အကြောင်းနဲ့သဘောတူညီချက်ကိုထိခိုက်စေမဲ့နောက်ထပ်ဆောင်ရွက်မှုတွေမလုပ်ဖို့အတွက်ဗြိတိန်ပြင်သစ်ဂျာမနီနဲ့ EU ဥရောပသမဂ္ဂတို့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ထဲကနေနှုတ်ထွက်သွားတဲ့အမေရိကန်ကအီရန်ပေါ်စီးပွားရေးပိတ်ဆို့တန်ခတ်မှုတွေပြန်လုပ်နေတာနဲ့အတူအခုလိုမျိုးအီရန်ကလည်းတုံ့ပြန်ဆောင်ရွက်နေတာပါ။သဘောတူညီချက်အရစာချုပ်ပါဥရောပနိုင်ငံတွေအနေနဲ့အီရန်နဲ့စီးပွားရေးဆောင်ရွက်မှုတွေလုပ်မဲ့ကတိကဝတ်အတိုင်းမလိုက်နာဘူးဆိုပြီးတော့အီရန်ကဆွဆွဲနေပါတယ်။ဒါကြောင့်တစ်ဖက်ကသဘောတူညီချက်အတိုင်းမလိုက်နာတဲ့အတွက်အီရန်ဘက်ကတုံ့ပြန်ဆောင်ရွက်တာဖြစ်လို့စာချုပ်ကိုချိုးဖောက်ရမရောက်ဘူးလို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇာရီဖ်ကလည်းပြောကြားခဲ့ပါတယ
်။လီဘီးယားနိုင်ငံမြို့တော်ထရီပိုလီအနီးကရွှေပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့စခန်းကိုလေကြောင်းကတိုက်ခိုက်မှုအတွင်းလူပေါင်း40ကျော်တမနဲ့တည်ဆုံခဲ့ပါတယ်။တည်ဆုံသူအများစုဟာအာဖရိကတိုက်ကရွှေပြောင်းဝင်ရောက်လာကြသူတွေဖြစ်ပြီးတခြားလူ80လောက်လည်းဒဏ်ရာရသွားခဲ့ပါတယ်။လီဘီးယားပြည်ထောင်စုဌာနအငြိမ်းတန်းဝန်ကြီးတူကတော့တည်ဆုံသူအရေအတွက်ဟာထိတဲ့အများကြီးပိုလာနိုင်ကြောင်းနဲ့အခုခါမှာကယ်ဆယ်ရေးတွေကိုဆောင်ရွက်နေကြောင်းပြောပါတယ်။အဲဒီစခန်းထဲမှာလူ100လောက်ကိုထိန်းသိမ်းထားတာပါ။နိုင်ငံတကာကအသိမပြုထားတဲ့အစိုးရအဖွဲ့နဲ့ဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာဦးဆောင်တဲ့စင်ပြိုင်အစိုးရရဲ့လီဘီးယားမျိုးသားတပ်အလန်နေတို့ကထရီပိုလီကိုထိန်းချုပ်နိုင်ရေးအတွက်မြို့တော်အနီးမှာလက်တွေနဲ့ချီပြီးတိုက်ပွဲတွေဖြစ်နေကြတာပါ။အလန်နေကတော့အင်ကန်နေကတိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ကြောင်းညင်းဆိုထားပြီးဒါဟာအစိုးရလိုလားတဲ့ပြည်သူစစ်တီးရဲ့လက်ချက်ဖြစ်တယ်လို့ပြောပါတယ်
။အမေရိကန်နယ်စပ်ကနေပြီးတော့တရားမဝင်ဝင်ရောက်လာသူတွေကိုထားတဲ့ Texas ပြည်နယ်ကထိန်းသိမ်းရေးစခန်းတွေမှာလူတွေပြည့်ကျက်နေတဲ့စခန်းတွေကအင်ပတန်ဆိုးွားတဲ့အခြေအနေတွေကိုအမိမြေလုံခြုံရေးဌာနစုံစမ်းရေးမှူးချုပ်ကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။ထိန်းသိမ်းရေးစခန်းတွေရဲ့အခြေအနေဟာပောက်ကွဲရောမဲ့ဘုံတစ်ခုလိုဖြစ်နေပြီးသူဝင်တန်းတွေရဲ့လုံခြုံရေးကိုဆိုးရိမ်နေဆိုရဲမန်နေဂျာတယောက်ရဲ့အပြောကိုလည်းဖော်ပြထားပါတယ်။လှောင်အိမ်တွေလိုတန်စကားတွေနဲ့ကားထားတဲ့နေရာကတမန်တလင်းတွေပေါ်မှာအခင်းမရှိဘဲ အိမ်နေကြရသူတွေရဲ့ဓာတ်ပုံတွေလူတွေပြတ်ကျက်ပြီးလဲစရာနေရာမရှိလို့မတ်တပ်ရပ်နေကြရတဲ့အမျိုးသားတွေရဲ့ဓာတ်ပုံတွေသူတို့အခြေအနေကိုမတိတိအောင်လုပ်ပြနေသူတွေရဲ့ဓာတ်ပုံတွေကိုအစင်းခံစားထဲမှာဖော်ပြထုတ်ပြန်ခဲ့ပါတယ်ဓာတ်ပုံတစ်ပုံမှာဆိုရင်လူ40ပဲဆက်တဲ့အခန်းထဲမှာအမျိုးသား88ယောက်ပြုတ်သိမ့်နေပြီးတယောက်ကကဲပါ help ဆိုတဲ့ဆိုင်းဘုတ်ကင်ဆောင်ထားပါတယ်ကျန်းညက်နေတဲ့အခန်းထဲကနေထွက်ရနိုင်ဖို့တချို့ကအိမ်သားတွေတဲကိုခြေစွတ်တွေစောင်းတွေတမင်ထည့်ပြီးပြက်အောင်လုပ်ကြရတယ်လို့ပြောပါရတယ်။ဒါမှအိမ်သားပြင်ဆင်နေချိန်မှာသူတို့အပြင်ခဏထွက်ခွင့်ရကြပါရတယ်။ထိမ့်သိမ်းထားသူတွေတကိုယ်ရေးတန်ရှင်းရေးလုပ်ဖို့အခွင့်အလမ်းမရှိသလောက်ဖြစ်တာမို့တော်တော်များများဟာနာမကျန်းဖြစ်ကြရတယ်လို့အစိုးရကစားထဲမှာပြောထားပါရတယ်။ Rio Grande Valley ကထိမ့်သိမ်းရေးစခန်းတွေမှာကြောက်စရာကောင်းလောက်အောင်ဖြစ်နေတဲ့အခြေအနေနဲ့ကလေးငယ်တွေလူကြီးတွေကိုအကြကြီးထိမ့်သိမ်းမထားဖို့အတွက်အမိမြေလုံခြုံရေးဌာနအနေနဲ့လှုပ်တဲ့နဲ့ဆောင်ရွက်မှုတွေကိုချက်ချင်းလုပ်ဖို့လိုအပ်တယ်လို့စုံစမ်းစစ်ဆေးရေးမှူးချုပ်ကအစီရင်ခံစာထဲမှာတိုက်တွန်းထားပါတယ်
။ပါကစ္စတန်နိုင်ငံအတွင်းဒေသခံအနေနဲ့နိုင်ငံသားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့အကြမ်းဖက်အဖွဲ့ကိုကမ္ဘာလုံးဆိုင်ရာအကြမ်းဖက်အဖွဲ့ဖြစ်အမေရိကန်ပြည်ထောင်စုကအင်္ဂါနေ့မှာတက်မှတ်လိုက်ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကိုပါကစ္စတန်ကကြိုဆိုလိုက်ပါတယ်။ Baluchistan Liberation Army Baluchistan လွတ်မြောက်ရေးအဖွဲ့ BLA လို့အမည်ပေးထားတဲ့အဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်တက်မှတ်ထားတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့အဲ့ဒီအဖွဲ့ဝင်တွေနဲ့ထိတွေ့ဆက်ဆံခြင်းလောက်ခွင့်မရှိတော့သလိုအမေရိကန်ပြည်ထောင်စုတဲကသူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းသိမ်းထားလိုက်ပါတယ်။ပါကစ္စတန်နိုင်ငံ Bellock ဒေသမှာအခြေစိုက်ပြီးအရသားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့ BLA အဖွဲ့ဟာလက်နက်ကိုင်ခွဲထွက်ရေးအဖွဲ့ဖြစ်တယ်လို့အမေရိကန်နိုင်ငံသားဌာနကညင်ညာချက်မှာဖော်ပြပါတယ်။အဲ့ဒီတောင်းကျမ်းသူအဖွဲ့ဟာခေတ်တိပိုလာမစီမံကိန်းရဲ့ဒေသအဖြစ်နဲ့တရုတ်နိုင်ငံကဒေါ်လာဘီလျံပေါင်းများစွာရင်းနှီးမြှုပ်နှံမှုတွေလုပ်နေပြီးတန်ဇာတာတွေပေါ်ကျော်ရတဲ့ပါကစ္စတန်နိုင်ငံတောင်ပိုင်းဘလူချီစတန်ဒေသကိုအခြေကိုယူလှုပ်ရှားနေတာပါဒီဒေသမှာပါကစ္စတန်ဆွေရကိုဆန့်ကျင်တိုက်ခိုက်နေကြတဲ့လက်နက်ကိုင်အဖွဲ့စီးတဲ့အားလုံးထဲမှာ BLA အဖွဲ့ဟာအင်အားကောင်ပြည်ထိရောက်စွာအတိုက်ခိုက်နိုင်ဆုံးအဖွဲ့ဖြစ်တယ်လို့ဆိုပါတယ်
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303တိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
်ဟုတ်ဒီနေ့အတွက်ညဘက်နိုင်ငံကသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်အိန္ဒိယနိုင်ငံနောက်ပိုင်းကမဟာရာစထရပြည်နယ်မှာမိုးသီးထန်စွာရွာသွန်းနေလို့ဆယ်သေးစားတစ်ခုကျိုးပေါက်ခဲ့တဲ့အတွက်6ယောက်သေဆုံးပြီး20ကျော်ပျောက်ဆုံးနေပါတယ်။ရတနာဂရီခရိုင်ကတီဝါရီဆယ်အင်္ဂါနေ့ကကျိုးပေါက်ခဲ့လို့ကျေးရွာတချို့ရေလွှမ်းပြီးတော့အိမ်တွေရေထဲမျောကုန်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရွာသားယာနဲ့ချီလဲဘေးကင်ရာကိုပြောင်းရွှေ့နေကြရပါတယ်။အိန္ဒိယသဘာဝဘေးဒဏ်တုံ့ပြန်ရေးအဖွဲ့တွေကအဝေးထိန်ဒရုန်းယာဉ်တွေသုံးပြီးတော့ပျောက်ဆုံးနေသူတွေကိုလိုက်လံရှာဖွေနေပါတယ်။မဟာရာစထရာပြည်နယ်ထဲမှာအခုရက်ပိုင်းနေ့အတွင်းဘယ်တော့ကမှနဲ့မတူအောင်လို့ရေကြီးနေတဲ့အတွက်မိုးကြီးနေတဲ့အတွက်စုစုပေါင်းသေဆုံးသူဟာ35ယောက်ရှိနေပါပြီ။စီးပွားရေးအချက်အချာကြားတဲ့မွန်ပိုင်းမြို့မှာလည်းအင်္ဂါနေ့တုန်းကမိုးရေကြောင့်အုတ်တိုင်းတစ်ခုပြိုကျပြီးတော့တဲအိမ်တွေပေါ်ပြီးခဲ့လို့လူပေါင်း24ယောက်သေဆုံးခဲ့ပါတယ်။မြို့ရဲကဒီလူဦးရေတန်း20လောက်ဟာရေဘေးဒုက္ခခံနေရတယ်လို့ကားမိရထားနဲ့လေယာဉ်ခရီးအသွားအလာတွေလည်းအနှောက်အယှက်ဖြစ်နေပါတယ်။လေဆိပ်ကအဓိကအဝေးပြေးလမ်းမကြီးပိတ်ထားရတဲ့အတွက်ရှားနဲ့ချီတဲ့လေရင်ခီးစင်တွေကိုလမ်းကြောင်းလွှဲထားရပါတယ်။အရင်ကမကြုံဘူးတဲ့ပမာဏမိုးရွာသွန်းနေတဲ့အတွက်မွန်ပိုင်းမြို့ရဲ့လက်ရှိရေစည်းရေလာစနစ်ကမထိန်းနိုင်တော့တာကြောင့်ရေကြီးနေတာဖြစ်တယ်လို့မဟာရာစထရာပြည်နယ်အကြီးအကဲကပြောပါတယ်
။လက်ရှိဝန်ကြီးချုပ်နရန်ဒရာမိုဒီရဲ့ဟိန္ဒူအမျိုးသားရေးပါတီကိုအထွေထွေရွေးကောက်ပွဲနှစ်ခုမှာဇက်တိုက်ရှုံးနေကြတာကြောင့်အိန္ဒိယတိုက်ခိုက်ပါတီခေါင်းဆောင်ရာဟုလ်ဂန္ဒီဟာယာရုကနှုတ်ထွက်လိုက်ပါတယ်။တိုက်ခိုက်ကွန်ဂရက်စ်ပါတီရဲ့ဥက္ကဋ္ဌအဖြစ်2019ဒီဇင်ဘာကလေးကတာဝန်ယူခဲ့တဲ့ရာဟုလ်ဂန္ဒီဟာဆွေစဉ်မျိုးဆက်ဝန်ကြီးချုပ်အဖြစ်အရွေးခံခဲ့ရတဲ့မိသားစုအတွင်းလေးယောက်မြောက်ဝန်ကြီးချုပ်ဖြစ်လာဖို့ကြိုးစားနေသူလည်းဖြစ်ပါတယ်။ပါတီအနေနဲ့အနာဂတ်မှာတိုးတက်အောင်မြင်မှုအတွက်တာဝန်ယူမှုတာဝန်ခံမှုရှိဖို့အရေးကြီးတာကြောင့်အခုလိုသူ့အနေနဲ့ပါတီဥက္ကဋ္ဌယာရုကနေနှုတ်ထွက်ခြင်းဖြစ်ကြောင်းရာဟုဂန္ဒီကဒီကနေ့ Twitter လိုမျိုးကွန်ရက်ကနေရေးသားခဲ့ပါတယ်။သူ့ရဲ့အဖေရာဂျစ်ဂန္ဒီ၊အဖွားအင်ဒရာဂန္ဒီနဲ့အဖိုးနေရုဂန္ဒီတို့သုံးဦးစလုံးဟာဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ကြတာပါ။ဝန်ကြီးချုပ်နရန္ဒရာမိုဒီဦးဆောင်တဲ့ဘာရတီယဂျနတာပါတီ BJP ကပြီးခဲ့တဲ့မေလကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရလဒ်တာကြောင့်အတိုက်အခံတွေတင်သာမကပဲနိုင်ငံရေးလှစ်လာသူတွေပါအားအသင့်သွားစေခဲ့ပါတယ်။ရာဟုဂန္ဒီဦးဆောင်တဲ့ Congress ပါတီဟာ2014ရွေးကောက်ပွဲမှာအကြီးမားဆုံးဆွေးရှုံးမှုနဲ့ရင်ဆိုင်ခဲ့ရပြီးအခုနှစ်ရွေးကောက်ပွဲမှာတော့ပြီးခဲ့တဲ့ရွေးကောက်ပွဲတဲ့အနည်းငယ်ပိုအနိုင်ရခဲ့ပါတယ်။
EU ဥရောပပါလီမန်ဥက္ကဋ္ဌသည်အဖြစ်အီတလီကသတင်းသမားဟောင်းဒေးဗစ်ဆာဆိုလီကိုပြင်သစ်နိုင်ငံစထရက်စဘုတ်မြို့ကဥရောပပါလီမန်မှာ EU အမတ်တွေမဲခွဲရွေးချယ်လိုက်ကြပါတယ်။ အစင်းစစ်မဲပေးပွဲမှာတခြားဥက္ကဋ္ဌလောင်း၃ယောက်ထက်ကိုအသက်63နှစ်အရွယ်မစ္စတာဆာဆိုလီကမဲအများဆုံးရရှိခဲ့တာပါ။အင်္ဂါနေ့ကတော့ဥရောပကော်မရှင်ဥက္ကဋ္ဌတာဝန်အတွက်ဂျာမနီကာကွယ်ရေးဝန်ကြီးအာဆလာဖွန်ဒါလိုင်ယန်ကိုပနာမရွေးချယ်ခဲ့ကြပါတယ်။ EU ဥရောပသမ္မတရဲ့အဆင့်အမြင့်ဆုံးအုပ်ချုပ်ရေးတာဝန်အတွက်အမျိုးသမီးတစ်ယောက်ကိုပထမဆုံးရွေးချယ်ရထားတာဖြစ်ပါတယ်။သူကိုလာမဲ့တဲ့နှစ်ပတ်အကြာကြာရင်ဥရောပပါလီမန်မှာအတီးပြုတ်မပြုတ်မဲခွဲမှာဖြစ်ပြီးတော့လွှတ်တော်အမတ်950တယောက်ရှိတဲ့ပါလီမန်မှာအားလုံးနီးပါးရဲ့ထောက်ခံမှုရရှိဖို့လိုအပ်ပါတယ်။တကယ်လို့အတီးပြုတ်ခဲ့ရင်တော့တာဝန်သက်တမ်းကုန်တော့မဲ့လက်ရှိဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ဂျွန်ကာနီယာမှာအစားထိုးတာဝန်ယူရမှာပါ။ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒုတ်စ်နေရာမှာအစားထိုးဖို့အတွက်တော့ဘယ်လ်ဂျီယမ်ကရှာမီရှဲကို EU ခေါင်းဆောင်တွေရွေးချယ်ခန့်အပ်ခဲ့ကြပါတယ်။နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့လက်ရှိအကြီးအကဲပြင်သစ်နိုင်ငံကခရစ်စတင်းလာဂတ်ကိုတော့ဥရောပဗဟိုဘဏ်ဥက္ကဋ္ဌနေရာအတွက်ရွေးချယ်အဆိုပြုထားပါတယ်။ EU နိုင်ငံသားမူဝါဒရေးရအကြီးအကဲနေရာအတွက်စပိန်ကဂျိုးဆက်ဘိုရဲလ်ကိုရွေးချယ်ထားကြပါတယ်။
2020အမေရိကန်တကောင်စင်ရဲ့ကောက်ယူမှုမှာနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းထည့်မိမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်အစိုးရကအင်္ဂါနေ့မှာပြန်ရုံတင်လိုက်ပါပြီ။ဒါကြောင့်တကောင်စင်ဘီရိုအနေနဲ့အမေရိကန်မိသားစုတန်း100လောက်ရဲ့နေအိမ်တွေကိုပို့ဖို့အတွက်ဖောင်တွေကိုပုံနှိပ်နိုင်တော့မှာဖြစ်ပါတယ်။သမ္မတထွန်းကတော့ဆယ်နှစ်တစ်ကြိမ်ပြုလုပ်လေးရှိတဲ့အခုတကောင်စင်ရင်ကောက်ယူမဲ့အစီအစဉ်ကိုနောက်ကျမှလှုပ်တင်သလားဆိုပြီးမေးခွန်းထုတ်နေပါတယ်။နောက်ကျပြီးမှလုပ်မယ်ဆိုရင်တော့ပြည်ထောင်စုအစိုးရရဲ့ဥပဒေကိုချိုးဖောက်ရရောက်သွားမှာပါ။ဥယေလူရဲ့အချိုးအစားပေါ်မူတည်ပြီးလွတ်တော်ကိုယ်စားလှယ်အရေးအတွက်ကိုတတ်မှတ်တဲ့နေရာနဲ့ဒေါ်လာဘီလီယံသန်းဘီလီယံပေါင်းများစွာအစိုးရငွေတွေကိုဘလို့ခွဲဝေသုံးစွဲကြမလဲဆိုတဲ့ကိစ္စရပ်တွေကိုဆုံးဖြတ်တဲ့နေရာမှာတကောင်စင်းင်းကအရေးပါတဲ့အခက်ခဏမှာရှိနေတာပါတကောင်စင်းင်းဖောင်ထဲမှာနိုင်ငံသား Home House ဆိုတဲ့မေကွန်ထဲမင်းမဲ့တမရထွတ်အစိုးရရဲ့အဆိုပြုချက်ကိုတော့နိုင်ငံတော်တရားရုံးချုပ်ကပြီးခဲ့တဲ့တနေ့ပတ်အတွင်းမှာပဲငားမဲလေးမဲနဲ့ဆုံးဖြတ်ပယ်ချလိုက်ပါတယ်။အဲ့ဒီမေကွန်ကိုထက်သွင်းလိုက်ခြင်းအပြင်လူနည်းစုလူမျိုးရေးအုပ်စုတွေနဲ့ရှင်းပြောင်းချေချနေတဲ့သူတွေကိုကြောက်လန့်သွားစေပြီးပုံမှန်အပြင်ဒီမိုကရက်ပါတီကိုထောက်ခံသူအများစုနေထိုင်တဲ့မြို့နယ်ရပ်ကွက်တွေမှာရီပပ်ဘလီကန်ပါတီကအသာစီးရသွားတာမျိုးဖြစ်စေနိုင်တယ်လို့ဝေဖန်သူတွေကထောက်ပြပြောဆိုနေကြပါတယ်
ပုထုံးနဲ့ညပိုင်းနောက်ဆုံးကသတင်းတွေကိုမှဆူမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကကြေညာပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နာဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။မြန်မာနိုင်ငံလူထုကိုအကာအကွယ်ပေးဖို့ကုလသမဂ္ဂဖက်ကပြက်ကွက်နေတယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလအထူးကိုယ်စားလှယ်မစ်ယန်ဟီလီကကုလအဖွဲ့ဝင်နိုင်ငံတွေကိုအပြစ်တင်လိုက်ပါတယ်။မြန်မာနိုင်ငံပဋိပက္ခဒေသတွေကိုနိုင်ငံတကာလူသားချင်းစာနာမှုကူညီရေးနဲ့စောင့်ရှောက်ရေးအဖွဲ့တွေအ мян တွားရောက်ခွင့်ပေးဖို့နဲ့လူ့အခွင့်အရေးကျူးလွန်သူတွေကိုဥဆုံးအရေးယူကင်တွယ်ဖို့လဲဒီကနေ့လုပ်တဲ့ကုလလူ့အခွင့်အရေးကောင်စီအစည်းအဝေးအတွင်းကုလကိုယ်စားလှယ်ကတောင်းဆိုလိုက်တာပါ။ဒီအကြောင်းကိုသားညွန့်ဦးကဆက်ပြီးတင်ပြထားပါတယ်။
မြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေဆက်ဖြစ်နေတဲ့အပေါ်အထူးသဖြင့်တော့ဒီစစ်မှတ်ဖြစ်နေတဲ့တိုင်းရင်းသားဒေသတွေကအခြေအနေတွေအပေါ်မှာနိုင်ငံတကာအနေနဲ့အထူးအလေးထားအရေးယူကင်တွယ်ဖို့ဆိုပြီးတော့ကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yan Hee Lee ကတိုက်တွန်းပါတယ်။ဂျနီဗာမြို့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာသူ့ရဲ့အစီအစဉ်စာအပေါ်အဖွဲ့ဝင်နိုင်ငံတွေရဲ့မင်းမြန်းချက်တွေကိုဒီကနေ့မှပြန်လည်ဖြေကြားတာပါ။မြန်မာနိုင်ငံလူခွင့်ရေးအခြေအနေတိုးတက်လာဖို့ကုလသမဂ္ဂအနေနဲ့ဘယ်လိုဆောင်ရွက်ကြမလဲဆိုတာကိုအဓိကထားသူကဖြေရတယ်။ဒီနေရာမှာတော့ပြီးခဲ့တဲ့လတုန်းကထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့အစီအစဉ်စာတစောင်းကိုသူကပြန်ညွှန်းပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မှာအကြမ်းဖက်မှုတွေမဖြစ်ခင်အကြမ်းဖက်မှုအရှိန်တိုးလာနေတဲ့အကြောင်းသတိပေးချက်တွေရှိတာကိုကုလသမဂ္ဂဘက်ကလက်လျူပြုခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းစုံစမ်းစစ်ဆေးဖို့ဂွန်ဒီမာလာနိုင်ငံကြီးဝန်ကြီးဟောင်းလဲဖြစ်နောက်ကုလသမဂ္ဂဆိုင်ရာဂွန်ဒီမာလာတာမတ်ကြီးဟောင်းလဲဖြစ်တဲ့ဂျတ်ရိုဆန်ဒဲကိုအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကဒီနှစ်အစောပိုင်းကတောင်းပန်ထားတာရှိပါတယ်သူရဲ့အစီအစဉ်စာတွေ့ရှိချက်မှာတော့မြန်မာနိုင်ငံတွင်ကုလသမဂ္ဂဆောင်ရွက်ချက်တွေဟာယိုယွင်းပြီးတော့မအောင်မမြင်ဖြစ်တာကိုအဓိကထောက်ပြထားပါတယ်။ဒီချက်ကို Miss Yan Hee Lee ကပြန်ထောက်ပြီးတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပြန်ပြီးမေးခွန်းထုတ်သွားပါတယ
်။ We found that there was a systemic failure of the United Nations in Myanmar. This is not new information. I raised issues regarding the United Nations.
မြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂစနစ်မအောင်မမြင်ဖြစ်ရတာကိုတွေးခဲ့ရပါပြီ။ဒါအသက်ဆန်းမဟုတ်ပါဘူး။ဒါနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေကိုပြန်သုံးသပ်ဖို့ဆိုပြီးကျွန်မပြောခဲ့ပြီးသားပါ။မစ္စတာရိုဇန်တော့အစီရင်ခံစာထဲမှာအဖွဲ့ဝင်နိုင်ငံတွေကြောင့်ကုလသမဂ္ဂစနစ်မအောင်မမြင်ဖြစ်ရတယ်လို့လည်းသုံးသပ်ထားပါတယ်။ဒါကြောင့်အဖွဲ့ဝင်နိုင်ငံတွေကိုကျွန်မမေးချင်ပါတယ်။မြန်မာပြည်ကလူတွေအားလုံးကိုအကာအကွယ်ပေးဖို့ဆက်ပြီးပြက်ကွက်နေဦးမှာလားလို့မေးလိုက်ချင်ပါတယ်
။ရ ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးနဲ့ပတ်သက်လို့အခုချိန်ထိမအောင်မမြင်ဖြစ်နေတာဟာမြန်မာအစိုးရဘက်ကနိုင်ငံရေးအရာစိတ်ဆန္ဒမရှိလို့ဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံချုပ်ကဒီဆွေးနွေးပွဲမှာဆွေးနွေးကြပါတယ်။မစ်ယန်ဟီလီကတော့ဒီကိစ္စမှာကျူးလွန်တဲ့တာဝန်ရှိသူတွေကိုထိထိရောက်ရေးယူဖို့အရေးကြီးတယ်လို့သူကထောက်ပြခဲ့ပါတယ
်။ Bring all the perpetrators to account. Guarantee citizenship. Many of the Rohingya populations had their citizenships before 1982.
အဓိကတာဝန်ရှိတဲ့ကျူးလွန်သူတွေကိုအရေးယူပါ။နိုင်ငံသားအခွင့်အရေးအတွက်အာမခံချက်ပေးပါ။ Rohingya တော်တော်များများက1982ခုနှစ်နိုင်ငံသားဥပဒေမဖြစ်လာခင်တည်းကနိုင်ငံသားအခွင့်အရေးရှိထားပြီးသားပါ။ Rohingya တွေပေါ်ခွဲခြားဆက်ဆံတဲ့ဥပဒေတွေ၊ညွှန်ကြားချက်တွေ၊မူဝါဒတွေကိုပြန်သုံးသပ်ပြင်ဆင်ရပါမယ်။ဒါပြီးရင်တော့လွတ်လပ်စွာသွားလာခွင့်နဲ့အခြားအခြေခံရပိုင်ခွင့်တွေကိုခံစားခွင့်ပေးရပါမယ်။
အင်းနဲ့အစုပြုံလိုက်တပ်ဖြတ်မှုမှာတာဝန်ရှိတဲ့စစ်သားတွေကိုတနှစ်မပြည့်ခင်မှာမထင်မရှားပြန်လွှတ်ပေးခဲ့တာကိုကုလသမဂ္ဂကုစလေကထောက်ပြပါရယ်။ဒါပြင်ဒီမှုကိုဖော်ထုတ်တဲ့ကိုဝါလုံးနဲ့ကုကျော်စိုးတို့သတင်းတောက်နှစ်ဦးကိုသမရရဲ့လူငင်းခွင့်နဲ့ပြန်လွှတ်ပေးခဲ့တာပါဖြစ်ပြီးတော့သူတို့ပေါ်မှာပြစ်ဒဏ်ချထားတဲ့ဆွဲချက်ကနေပြန်ရုပ်တာမဟုတ်ဘူးလို့သူကပြောပါရယ်။အခုလက်ရှိမြန်မာနိုင်ငံနယ်စပ်တလျှောက်မှာဖြစ်နေတဲ့အကြမ်းတဲတွေနဲ့ပတ်သက်လို့လည်းအဲ့ဒီဒေသတွေကိုနိုင်ငံတကာအဖွဲ့အစည်းတွေတာဝန်ခွင့်ပေးဖို့မစ်ယန်ဟီလီကတောင်းဆိုပါရယ
်။ I think Myanmar shouldallow access to all humanitarian aid workers and human rights aid human rights personnel
ဖွဲ့ရီလူခွေစောင့်ကြည့်သူတွေနိုင်ငံတကာသတင်းမီဒီယာသမားတွေကိုအဲ့ဒီပဋိပက္ခဖြစ်နေတဲ့ဒေတာစီကိုတွားရောက်ခွင့်ပေးတင်ပါတယ်အဲ့ဒီပဋိပက္ခဒေတာရင်းကပြည်သူတွေဟာလူသားချင်းစာနာမှုအကူအညီတွေကိုမရတာ၈နှစ်၇နှစ်လောက်ရှိနေပါပြီ
ဒီ Miss Jan Healy ရဲ့အထူးကုသလေတာဝန်နဲ့ပတ်သက်ပြီးတော့မြန်မာဆွေအဘက်ကတော့ကန့်ကွက်ထားပါတယ်Miss Jan Healy ဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အပြုသဘောမဆောင်တဲ့တုံ့သက်ချက်တွေကိုတောက်လျှောက်ရေးသားအစီရင်စာပြုစုလာတဲ့အတွက်ကြောင့်မလို့သူ့ရဲ့နေရာမှာအခြားသူတဦးနဲ့စားထိုးဖို့ဆိုပြီးတော့မြန်မာကိုယ်စားလှယ်ကနေအဲ့ဒီအစည်းအဝေးအတွက်မှာပဲပြောဆိုထားပါတယ်။ Ranger အသုံးနှုတ်နဲ့ပတ်သက်ပြီးတော့လက်မခံတဲ့မြန်မာအစိုးရအနေနဲ့ဒီ Miss Jan Healy ကိုလည်းမြန်မာနိုင်ငံတဲကိုပေးကွန်ခွင့်မပေးခဲ့ပါဘူး။ဒါပေမဲ့လည်း Miss Jan Healy ကတော့သူ့ရဲ့တာဝန်နဲ့ပတ်သက်ပြီးတော့မြန်မာအစိုးရအနေနဲ့ပြန်လည်ပူးပေါင်းဆောင်ရွက်ဖို့နိုင်ငံတကာအနေနဲ့တညီတဲ့တိုက်တွန်းပြောဆိုဖို့ဆိုပြီးတော့လည်းဒီအစည်းအဝေးအတွက်မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းသွားပါလိမ့်ခင်ဗျာ။
ကိုသားညုံတင်ပြတော့ပါရှင် VOA မြန်မာပိုင်းကနေပို့ထုတ်နေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ရခိုင်စစ်ရှောင်းဒုက္ခသည်စခန်းအခြေအနေသတင်းဖတ်ဆက်ရအောင်ပါရခိုင်ပြည်နယ်တွင်စစ်ရှောင်းဒုက္ခသည်စခန်းတွေမှာရေကြီးရေရှမ်းတာတွေဖြစ်နေပြီးတချို့နေရာတွေအရေးပေါ်ပြောင်းရွှေ့မဲ့အခြေအနေမှာရှိနေပါတယ်ဒီအတွက်ခရီးလမ်းပန်းအလန်းဝေးလာတဲ့ဒုက္ခသည်စခန်းတွေအဖို့ပို့ပြီးတော့စိုးရိမ်စရာတွေရှိနေတယ်လို့ဒေသခံကူညီရေးအဖွဲ့တွေကပြောပါတယ် VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကအပြည့်အစုံသတင်းပေးပို့ထားပါတယ်ရှင်
အခုရပိုင်းနဲ့ရခိုင်ပြည်နယ်မြို့တချို့မှာမိုးများပြီးရေဝင်ရောက်တာရှိနေလို့အနေပိုင်းကစစ်ဆောင်စခန်းတွေအတွက်စိုးရိမ်နေရပါတယ်။စစ်ဆောင်စခန်း၅ခုနဲ့လူဦးရေကတော့3000လောက်ရှိရဲ့ပုံသာချွတ်မြို့နယ်ဘက်မှာပုံမှန်အတိုင်းမိုးရွာမြေပြိုရေကြီးရာရှိလို့ကုညီရေးအတွက်လုံးပန်းနေရာကြောင်းပိုးရွှေပြင်မာမိတ်လူမှုကုညီရေးအသင်းပြန်ကြားရေးတောင်းခံကိုအောင်ကျော်က VOA ကိုပြောပါတယ်
။သူကဒီဆောက်ထားတဲ့ကုစစ်ဆောင်စခန်းဟာမနေ့ကလိုရေကြီးမယ်ဆိုရင်မလွယ်ဘူးအစိုးရကတည်းကဟုတ်တယ်ကောကျွန်တော်တို့ဒေသအနည်းဆိုင်လို့ရေကြီးတယ်မိုးရော်ရတောင်ပြိုတယ်နောက်ပြီးတောင်ကျရင်လည်းအိမ်တွေပြိုပါတယ်အဲ့လိုကျွန်တော်တို့မှအနည်းဆိုင်လို့ဖြစ်နေတယ
်စစ်ဆောင်များရဲ့မြောင်းမြို့စင်မောကိုင်းစစ်ဆောင်စခန်းမှာလည်းရေဝင်ရောက်နေပြီးနေရာပြောင်းဖို့စကန်တောင်ကံများသောဆောင်ဆရာတော်ကြိုးစားနေပေမဲ့ငွေကြေးခက်ခဲနေကြောင်းရခိုင်ခြေစိုက် DMG သတင်းဌာနကဖော်ပြသွားပါတယ်မြောင်းဦးလောက်စစ်ဆောင်မများပေမဲ့ကယ်ဆယ်ရေးလုပ်ငန်းတွေလာဖို့အလန်းဝေးရဲ့ဒေသတွေမှာမိုးရွာလို့ရေကြီးရင်စိုးရိမ်နေရကြောင်းမင်းပြဘက်မှကုညီးလုပ်ငန်းတွေကိုလွတ်ကင်နေရဲ့တင်ကဟကန်လက်ရခိတအဖွဲ့ကဦးအန်သားကြီးကပြောပါတယ
်မိုးရွာရတဲ့ကိုသူတို့ရဲ့နေရာအဆိုင်ကင်းကအပေါ်ကတချို့ကသာလပတ်မိုးရွာတာရှိတယ်တချို့ကသုံးမိုးရွာတာရှိတယ်သာလပတ်မိုးပြီးနေရာတွေဆိုတာအဆင်ပြေဖို့ကိုအဆင်ကျတော့လေဒီမြေကြီးနဲ့တချို့ဆိုကိုယ်လက်မလောက်ပဲမြင်တယ်အဲ့လိုအနည်းမှာဆောက်ထားရဆိုတော့ဒီနေရာဆိုင်ကင်းကလုံးဝအဆင်ပြေတဲ့နေရာတွေရှိပါရဲ့ကို
အခုနှစ်ဆန်ပိုင်းကစလို့ပုံမတင်မာလာနေရဲ့ရခိုင်ပြည်နယ်မြောက်ပိုင်းစည်ရေးအခြေအနေကြီးချမှာဒေသခံကြီးရွာတွေဖမ်းဆီးစစ်ဆေးခံရတာတွေနဲ့တိုက်ပွဲတွေကြားထိခိုက်သေဆုံးမှုတွေတိုးလာတယ်လို့စစ်ပေးရှောင်တဲ့ဒုက္ခတွေရေတွက်ကလည်းတိုးလာနေပါတယ်။ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွင်းမှာဖြစ်နေတဲ့ရခိုင်လက်နက်ကိုင်အေအေနဲ့တပ်မတော်ရဲ့လုပ်ရက်တွေကလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရာရောက်နေပြီးစစ်ရာဇဝမှုမြောက်နိုင်တယ်လို့မြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုဇူလိုင်2ရက်နေ့ကတင်ပြခဲ့ပါတယ်။ရခိုင်မှာစကန်းရောက်စစ်ဆောင်နဲ့စကန်းပြင်မှာစစ်ဆောင်နှစ်ခုပေါင်းဥယျာအာအီစီရဲ့အချက်အလက်တိုင်းဆိုရင်စကန်း60မှာလူဦးရေ4600ကျော်သွားပြီဖြစ်ပါတယ
်။ကုဇော်ထက်တင်ပြပို့သွားတာပါရှင်။အခုတော့ထိုင်းဖက်ကသတင်းတပုတ်ဆက်ရအောင်ပါ ထိုင်းနိုင်ငံတောင်ပိုင်းထိုင်းမလေးနယ်စပ်မှာမြန်မာနိုင်ငံသားတွေလူကုန်ကူးခံရမှုများပြားလာနေတာကိုကာကွယ်တားဆီးနိုင်ရေးအတွက်ထိုင်းနိုင်ငံဆိုင်ရာ UNHCR ထိုင်းနိုင်ငံကအမျိုးသမီးနဲ့ကလေးကာကွယ်စောင့်ရှောက်ရေးအဖွဲ့တွေနဲ့လူကုန်ကူးမှုတားဆီးနှိမ်နှင်းရေးအဖွဲ့တွေကဇူလိုင်လ၂ရက်နေ့မှာထိုင်းနိုင်ငံတောင်ပိုင်းဆွန်ကလာခရိုင်မှာဆွေးနွေးပွဲတွေပြုလုပ်ခဲ့ပါတယ်။အဲဒီဆွေးနွေးပွဲအတွင်းထိုင်းနဲ့မြန်မာလူကုန်ကူးသူလူပွဲစား150ကျော်ကိုဖမ်းဆီးနိုင်ခဲ့တယ်လို့လည်းထိုင်းလူကုန်ကူးမှုတားဆီးနှိမ်နှင်းရေးရဲတပ်ဖွဲ့ကပြောပါတယ်။အပြည့်စုံကိုတော့မိုင်းအေးမာကတင်ပြပို့ထားပါတယ်ရှင်
။ထိုင်းတောင်ပိုင်းထိုင်းမလေးနယ်စပ်ဘက်ကိုလူကုန်ကူးခံရတဲ့မြန်မာ8000လောက်ဖမ်းဆီးခံရပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံကုလသမဂ္ဂဆိုင်ရာမဟာမင်းကြီးအဖွဲ့ UNHCR ကိုယ်စားလှယ်တွေနဲ့အတူထိုင်းနိုင်ငံကအမျိုးသမီးနဲ့ကလေးများကာကွယ်စောင့်ရှောက်ရေးအဖွဲ့တွေထိုင်းနိုင်ငံလူကုန်ကူးမှုတားဆီးနေနေရဲတပ်ဖွဲ့အပြင်စစ်တပ်နဲ့လူမှုကြီးကြပ်ရေးတပ်ဖွဲ့တွေကဒီပြဿနာကိုအရေးတကြီးဖြေရှင်းရမယ့်ပြဿနာအဖြစ်ဆွေးနွေးခဲ့ကြတာပါထိုင်းနိုင်ငံရဲတပ်ဖွဲ့ကလူကုန်ကူးမှုတားဆီးနေနေရေးတာဝန်ရှိသူရဲမှုစုချက်ထီရာသဝက်ကအစည်းအဝေးမှာတင်ပြသွားတာကတော့မြန်မာနိုင်ငံသားတွေအနေနဲ့လူမောင်ခိုသမားတွေရဲ့တားပေါင်မဖြစ်ရအောင်ကျွန်တော်တို့အနေနဲ့ထိုင်းမြန်မာနယ်စပ်တရံခရိုင်ကန္ထနာဗူရီခရိုင်ရနောင်းခရိုင်တွေမှာတရားမဝင်နိုင်ငံသားအလုပ်သမားတွေကိုအသေးစိတ်စီစဉ်မှုတွေရှာဖွေဖမ်းဆီးမှုတွေပြုလုပ်နေပါတယ်အဓိကလူမောင်ခိုပွဲစားပိုင်းတွေကိုနှိမ်နှင်းနိုင်ဖို့အတွက်လူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေစီကနေသတင်းအချက်အလက်တွေယူပြီးထိုင်းနဲ့မြန်မာနိုင်ငံသားလူမောင်ကိုသမား150ကျော်ကိုဖမ်းဆီးနိုင်ခဲ့ကြောင်းကိုလည်းထုတ်ဖော်ပြောဆိုသွားပါတယ်။မြန်မာနိုင်ငံသားတွေဟာနေဆက်ဖြတ်ကျော်လက်မှတ်တွေကိုတုံပြီးဝင်လာကြတာဖြစ်ပြီးလူမောင်ကိုသမားတွေကတောလမ်းတွေနဲ့ရဲစစ်စေးရေးနဲတဲ့လမ်းတွေကိုတုံပြီးထိုင်းတောင်ပိုင်းထိုင်းမလေးနေဆက်အထိရောက်အောင်ခေါ်လာခဲ့ကြတာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။ထိုင်းနိုင်ငံအာဏာပိုင်တွေကတော့ထိုင်းတောင်ပိုင်းမှာတစ်နှစ်အတွင်းမှာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား8000ကျော်လောက်ဖမ်းမိခဲ့တယ်လို့ထုတ်ပြန်ခဲ့ပြီး2019ခုနှစ်ဧပြီလကနေစတင်ပြီးအများဆုံးဖမ်းမိခဲ့တာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
မြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှမ်းမှာ LGBTQ လိင်လူချင်းစုံမဲ့သူတွေအမြဲရင်ဆိုင်ရလေရှိတဲ့အခက်အခဲတွေနောက်လူမှုအတိုင်းအဝန်းကြားမှာ LGBTQ တွေနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားတွေရှိကြလဲဆိုတာနဲ့ပတ်သက်ပြီးတော့ဇူလိုင်လ6ရက် VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3854 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
လာမယ့်စနေနေ့ည9:00 နာရီမှာဆွေးနွေးမယ့်တရားလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ G20 ထိပ်သီးဆွေးနွေးပွဲတက်ရောက်ပြီးတော့ပြန်ရောက်လာတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့ကိစ္စရပ်အတော်များများကိုအောင်အောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တဲ့အကြောင်းပြောဆိုလိုက်ပြီးအမေရိကန်ရဲ့နိုင်ငံခြားရေးမော်ဒါအောင်ပွဲခံနိုင်ခဲ့တဲ့အကြောင်းပြောပါရစေ။3ရက်ကြာခီးစဉ်တွင်ဘလို့အောင်မြင်မှုတွေရခဲ့တာပါလဲ။ဂျပန်နိုင်ငံအိုဆာကာမြို့နဲ့တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တွေကိုရောက်ခဲ့တဲ့သမ္မတရဲ့ခီးတို့အတွင်ဘာတွေဆောင်ရွက်နိုင်ခဲ့တယ်လဲဆိုတာ VOA အင်ပီရိုသတင်းထောက် Pesti Wida Kusora ကသတင်းပေးပို့ထားပါတယ်။ကိုဝင်ခတ်မောင်ကဆက်ပြီးတင်ပြထားပါတယ်ရှင်။
သမ္မတထရမ့်အနေနဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲအရှိန်တက်နိုင်ပြီးသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ခဲ့လို့ဒေတာတွင်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးတာတွေလုပ်ခဲ့ပါတယ်။ဒါ့အပြင်မြောက်ကိုရီးယားနှင့်မြေတဲ့ပထမဆုံးခြေချမှုတဲ့လက်ရှိတာဝန်ထမ်းဆောင်စဉ်အမေရိကန်သမ္မတဖြစ်တမိုင်းဝင်ခဲ့တာပါ။ဒါပေမဲ့လည်းဒီခီးစဉ်အတွင်းဘာတွေထိထိရောက်ရောက်ဆောင်ရွက်နိုင်ခဲ့တယ်လဲဆိုတဲ့မေးခွန်းတွေကတော့ရှိနေသေးပါ။ American Enterprise Institute က Zed Cooper ကအခုလိုပြောပါတယ
်။ The aftermath of the G20 areG20
ထိပ်သီးဆွေးနွေးပွဲပြီးသမ္မတအနေနဲ့ဒီခီးစဉ်အတွင်းဘာတွေထိထိရောက်ဆောင်ရွက်နိုင်ခဲ့သလဲဆိုတာမေးစရာစတဲ့ဖြစ်လာပါလေ
။မြောက်ကိုရီးယားနျူကလ িয়ার စီစဉ်နဲ့ပတ်သက်လို့ကင်ဂျွန်ဦးဘက်ကဘာမှအလျှော့ပေးတာမရှိသေးခင်မှာထရမ့်ကစစ်မဲ့စုံကိုဖျက်ပြီးမြောက်ကိုရီးယားမြေပေါ်ခြေချခဲ့တဲ့အတွက်ဝေဖန်တာရှိသလိုအမေရိကန်ရဲ့အမျိုးသားနှုံကြုံရေးကိုထိခိုက်အောင်လုပ်နေတယ်လို့ဆိုရကဆွဆွဲထားတဲ့တရုတ်ဆက်သွယ်ရေးကုမ္ပဏီကြီးဟွာဝေးကိုလိုအပ်တဲ့ပစ္စည်းကိရိယာတွေအမေရိကန်ကုမ္ပဏီကရောင်းချခွင့်ပေးလိုက်တဲ့အတွက်လဲဝေဖန်ခံနေရပါတယ်။ဒါအပြင် ကိုဂျိုးကြည်ဝါရရှေးတန်းတင်ပြောဆိုတာတွေမလုပ်ဖို့တတိပေးတာကိုသမရကလက်မခံသလို2009ခုနှစ်ကမ္ဘာစီးပွားရေးအကျပ်တဲကနေပြန်လည်နှလန်းထူလာဖို့အတွက်တချိန်ကအတူဝိုင်းဝန်းကြိုးပမ်းခဲ့ကြတဲ့နိုင်ငံဆောင်ပါဝင်တဲ့ဆွေးနွေးပွဲတွေကိုပါအားရုံအောင်လုပ်နေတယ်ဆိုပြီးတော့လဲဝေဖန်ကြတာပါမဟာဗျူဟာနဲ့နိုင်ငံကလေးလာရေးဌာန CSIS ကအာရှပစိဖိတ်ဒေသနိုင်ငံကစီးပွားရေးမူဝါဒဆိုင်ရာလေးလာသုံးသပ်သူမက်သျူးကုတ်မန်ကအခုလိုပြောပါတယ
် But the US doesn't even ostensibly sign on to the notion that these multilateral forums are
နိုင်ငံပေါင်းစုံပါတဲ့ဒီဆွေးနွေးမှုတွေဟာကမ္ဘာစီးပွားရေးအထွေထွေအခြေအနေနဲ့ပတ်သက်တဲ့ခေါင်းဆောင်တွေရဲ့ထုတ်ပြန်ချက်အနေအဆအစ်ဂရီကဝတ်တွေတဲ့ပို့ပြီးအရေးပါတယ်ဆိုတဲ့အယူအဆကိုအမေရိကန်ကလုံးဝကိုဂရုမစိုက်ပါဘူး
ဒီလိုနိုင်ငံပေါင်းစုံဆွေးနွေးပွဲတွေဒါမှကသမရနဲ့နှစ်ကိုကြားဆွေးနွေးပွဲတွေဟာလည်းစောင့်ကြည့်ဝေဖန်စရာဖြစ်ခဲ့ပါတယ်။ဒီထဲမှာ2016ခုနှစ်အမေရိကသမရရွေးကောက်ပွဲကိုရုရှားကဝင်ဆွတ်ခဲ့တယ်ဆိုပြီးဆွဆွဲခံထားရတဲ့ရုရှားသမရဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့တာသတင်းတောက်ဂျမဲလ်ကာရှိုဂီတပ်ဖြတ်မှုကိုအမိန့်ပေးခဲ့တယ်လို့ဆွဆွဲခံထားရတဲ့ Sorry Asia မင်းသားဘင်ဆာမန်နဲ့တွေ့ဆုံခဲ့ရပြီးပါပါတယ်။အခုလည်းသမရထရမ်က G20 ဆွေးနွေးပွဲဟာနိုင်ငံခြားရေးမူဝါဒအောင်မြင်မှုလို့ပြောနေပါဗျ။
It was incredible.
မယုံနိုင်ကြပါပဲ။ကျွန်တော်ရဲ့စီးပွားရေးအောင်မြင်မှုတွေအတွက်အားလုံးကကျွန်တော်ကိုဂုဏ်ပြုစကားဆိုနှုတ်ဆက်ကြပါရစေ
။လာမယ့်2020သမရရွေးကောက်ပွဲမှာဒုတိယသက်တမ်းပြန်ရွေးခံရဖို့အတွက်ကမ္ဘာစင်မြင့်အထက်အားကြီးတဲ့လူတစ်ယောက်ဖြစ်အမြင်ခံရတာကရွေးကောက်ပွဲမဲဆွယ်ပွဲတွေမှာထရမ့်အတွက်တော့အထောက်အကူဖြစ်စေပါတယ
်။ We're finally putting America first.
American ပြောင်စုတာအဓိကဦးစားပေးဖြစ်ဖို့ကျွန်တော်တို့ဆောင်ရွက်နိုင်ခဲ့ပါပြီ
။ဒါပေမဲ့လည်း Trump အနေနဲ့ဒီလိုပြောဆိုမဲဆွယ်မှုတွေအပြင်သူ့ပါတီရဲ့ထောက်ခံမှုရဖို့လိုအပ်တယ်လို့ Zed Kuba ကပြောပါတယ်။
There's a risk for the president heading into the 2020 campaign.
သူ့ရဲ့မူဝါဒတွေကိုဝေဖန်နေတဲ့ Republican Party ဝင်တချို့ရှိနေတာကြောင့်2020အတွက်မဲဆွယ်နေတဲ့သမ္မတအတွက်စိန်ခေါ်မှုတွေရှိနေပါတယ်။
ဒီလိုဝေဖန်မှုတွေရှိနေပေမဲ့လည်းတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲအရှိန်လျှော့ချနိုင်ခဲ့တဲ့အတွက် Trump ကိုချီးကျူးတာတွေလည်းရှိနေပါတယ်
။ There are a number of reasons to have some questions about what was
Trump နဲ့ရှိအကြကုန်သွယ်ရေးအတွက်ဘယ်လိုသဘောတူညီချက်တွေယူခဲ့တယ်လဲဆိုတာမေးခွန်းထုတ်ဆရာအကြောင်းတချို့တော့ရှိပါတယ်။ဒါပေမဲ့အနေအဆုံးနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေလက်တလောရပ်သွားပါတယ
်။ Iran နဲ့ nuclear သဘောတူညီချက်ကိုလုံးဝလက်မခံနိုင်တဲ့ Trump အတွက်အခုမြောက်ကိုရီးယားအရေးမှလည်းသူတောင်းဆိုသလိုနျူကလ িয়ার လုံးဝကင်းစင်တဲ့နိုင်ငံဖြစ်ဖို့ဆိုတာထက်နျူကလ িয়ার အစီအစဉ်ဆိုင်ငံ့ပေးတာလောက်ကိုပဲသဘောတူလက်ခံလိုက်ဖို့ကခက်ခဲနိုင်ပါတယ်။သမ္မတထရမ့်အနေနဲ့ဒီလိုသဘောတူညီချက်မျိုးရယူဖို့စဉ်းစားနေတယ်ဆိုတော့သတင်းတချို့မှာဖော်ပြနေတာတွေဟာမမှန်ကန်ကြောင်းမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ကပြီးခဲ့တဲ့တနင်္လာနေ့ကပဲညင်းချက်ထုတ်ခဲ့ပါသေးတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA ရဲ့ radio video နဲ့သတင်းစာသားတွေကို mobile phone မှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOA ရဲ့ mobile application ကို download ထည့်သွင်းထားသူတွေအနေနဲ့လာမယ့်စနေနေ့နေ့လယ်တနားရီကနေညနေ6နာရီအတွင်းမန္တလေးမြို့ Diamond Plaza Shopping Mall မှာ VOA ရဲ့အထူးလက်ဆောင်တွေလာရောက်ထုတ်ယူနိုင်ပါတယ်။စနေနေ့နေ့လယ်တနားရီကနေ6နာရီအတွင်း Diamond Plaza ကိုအရောက်လာပြီးဂီတဖျော်ဖြေပွဲနဲ့အတူ VOA လက်ဆောင်လေးတွေလာယူကြဖို့ဖိတ်ခေါ်ပါတယ်။ Mobile application ထည့်သွင်းဖို့အခက်အခဲဖြစ်နေသူတွေကိုလည်းကူညီထည့်သွင်းပေးဖို့အစီအစဉ်ထားပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ3ရက်ပုဒ်ထိုးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမဲ့10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမဲ့သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူမှုနဲ့ကျန်းမာရေးနဲ့ဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရဖို့ရှိပါတယ်ပြဿနာတွေအားလုံး2008ခြေဥပေါ်မှာမူတည်နေသလားဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စန္ဒဆွေးနွေးထားတဲ့မြမအရေးသုံးသက်ချက်မှကြားမှာကတော့
အဲ့လိုဖြစ်တဲ့ငယ်တော့ဒီပြည်တွင်းစစ်ကတော့အဲ့လိုပဲဖြစ်နေတာဒါပေမဲ့အခုဆိုတာပုံပုံပြင်းလဲလာပြီတ
ော့ရှင်းနေကြီးဦးကြီးမြင့်နဲ့ဆွေးနွေးသွားတဲ့အပြေဆုံးကိုတော့နောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်အခုတော့ဒီကနေ့ရအပတ်စဉ်ကဏ္ဍတွေထက်ကလူသူနဲ့ဂျာမားရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးခြင်းပါတယ်ဒီတစ်ပတ်အတွက်တော့ခရုသင်သမင်ဖြူယောဂါနဲ့ပတ်သက်ပြီးတော့တိထားတင်နာလေးတွေပြောပြပေးသွားမှာပါခရုသင်သမင်ဖြူယောဂါခန်းစားနေရသူတွေတွေ့တဲ့အခါခွဲခြားဆက်ဆံတာမျိုးတွေမလုပ်ဘဲနဲ့ယောဂါကိုထိထိရောက်ကုသနိုင်တဲ့နေရာတွေကိုလမ်းညွန်ပို့ဆောင်ပေးရင်းဖေးမကူညီနိုင်တဲ့အကြောင်းဒေါက်တာတန့်စော်ကတင်ပြထားပါတယ်ရှင်
ဒီဘက်ပေါ်မှာအသားရောင်တွေပျောက်ကွယ်ပြီးအဖြူခွက်တွေပေါ်နေတဲ့ခရုသင်းသမင်ဖြူယောဂဝေဒနာရှင်တွေကိုတွေ့မြင်မှုကြမှာပါ။ခရုသင်းသမင်ဖြူယောဂရှိသူတွေကိုယောဂအကြောင်းနားမလည်တဲ့သူတွေကရှုံချရှောင်ကျဉ်မှုတွေပြုလုပ်လို့ရှိတာကြောင့်ယောဂဝေဒနာရှင်တွေမှာစီးပွားရေးလူမှုရေးအခက်အခဲတွေနဲ့အတူစိတ်သက်သာစဉ်မှုတွေကိုပါရင်ဆိုင်ကြရတာပါ။ခရုသင်းသမင်ဖြူယောဂဟာကုသမှုမရှိတဲ့ယောဂဖြစ်တာကြောင့်ယောဂရှိသူတွေကိုစွန့်ပယ်ရှောင်ကျဉ်ထားတာမျိုးတွေမပြုလုပ်ဘဲတာမန်မိတ်ဆွေအပေါင်းအသင်းတွေလိုပဲတွေ့ဆုံရှင်တွဲပြီးအတူတကွလှုပ်လှုပ်လို့ရပါတယ်။ဘာကြောင့်ယောဂဖြစ်ရလဲဆိုတာကိုတော့ကာယကံရှင်တွေကိုယ်တိုင်တော့တိတိကျကျသိရှိကြတာမဟုတ်ပါဘူးခရုသင်းသမင်ဖြူယောဂဟာဘာကြောင့်ဖြစ်ရလဲလို့ထင်ပါတယ်လို့မေးကြည့်တဲ့အခါခရုသင်းသမင်ဖြူယောဂရှိခဲ့ပြီးကုသမှုခံယူနေကြတဲ့ဦးစင်ဦးဩဘာသာနဲ့ဒေါ်အေးနွဲတို့ကသူတို့ရဲ့အယူအဆကိုအခုလိုပြောကြပါဗျ။အန
ွယ်လေးတွေလည်းတချို့ကလည်းပါတယ်လို့လည်းပြောတယ်ပေါ့နော်ဦးစင်ကတော့ဒါဟိုလိုပြောလက်မကိုလှတဲ့ကျင်တော့ခုနကပန်းကုံလေးတွားပြီးတော့ခွာလိုက်တဲ့အတွက်ကြောင့်မို့အဲဒီသမင်ဖြူဖြစ်ရခြင်းကြောင့်ဖြစ်ပါတယ်
အဲ့ချင်းရောမာကြီးစဖြစ်တဲ့အချိန်ကျတော့အစာတောက်မှားတာလားတခုခုပေါ့ကိုယ်စိတ်မှာပေါ့နော်အစာတောက်မှားတာလားဒီအမကြီးတို့ဆိုမိန်းမဆိုလို့ရှိရင်သွေးသားကြောင်လားဆိုတော့ပေါ့နော်အဲ့ဒါကိုထင်တာပေါ့နော်အဲ့တော့
ရေလင်းကလေးတွေမှာခရုသင်းသမင်ဖြူယောဂဖြစ်ခဲ့မယ်ဆိုရင်ပတ်ဝန်းကျင်ရဲ့ခွဲခြားဆက်ဆံမှုကိုပို့ပြီးတော့ခံစားကြရလိမ့်ရှိပါတယ်မိဘနှစ်ပါအတွင်းမှာတော့သူ့ဘက်ကိုယ့်ဘက်မျိုးကြောင့်ဖြစ်နိုင်တယ်ဆိုပြီးညှိနှုံကြရတာပါခရုသင်းသမင်ဖြူယောဂဖြစ်တာဟာဘာလို့အမကြောင့်မှမဟုတ်တာကြောင့်တယောက်ကိုတယောက်အဖြစ်မတင်ပဲမာယွန်းရဲ့အယူအဆတွေကြောင့်လမ်းမမြောက်အောင်သာကူဆိုင်တင်တယ်လို့အရေးပြားထုတ်ခုဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်မြင့်မြင့်ဆန်းကအခုလိုပြောပါရစေ
။ဖြစ်ပြီဆိုတာနဲ့တစ်တစ်ချက်ကတော်တော်များများတော့ငါအဖြစ်ကြောင့်လားငါဘာလုံးမိလို့လဲဆိုပြီးတော့ကိုကိုကိုရင်အဖြစ်တင်ကြတယ်ပေါ့နော်။ဆိုတော့ဒါမှမဟုတ်ねကလေးမှဖြစ်မိပါတယ်ကနင့်ကြောင့်လားငါကြောင့်လားဆိုပြီးတယောက်တယောက်အဖြစ်တင်ကြတယ်အမျိုးကြောင့်လားဆိုပြီးတော့ရှာကြတယ်ပေါ့လေ။တကယ်တော့ဒါဟာ autoimmune disease ဖြစ်တဲ့အတွက်ကြောင့်သူကိုခန္ဓာသွက်ကိုပြတိုက်ဖြစ်နေတဲ့ယောဂဖြစ်တဲ့ကြောင့်သူအပြင်မှာပြောလို့မရဘူးသို့တော့ဘေးပတ်ဝန်းကျင်ကတော့ပို့ပြီးတော့ stress တွေများတယ် chemical တွေသုံးမိတယ်လိမ့်မိတယ်ဒါတွေကတော့ပို့ပြီးတော့အပေးရရောက်တာပေါ့နော် triggering factors တွေပေါ့ကျွန်တော်တို့ညပြောရတဲ့ဟာဆိုတော့ဒါလေးကမိစာလေးကိုချစ်လိုက်တယ်လို့ပဲအဲ့တော့ defect factors တွေကတော့ defectly ကိုပို့ဖြစ်စေ
ခီးသင်းသမင်ဖြူယောဂကိုကုသတဲ့နည်းလမ်းတွေကလည်းတဖြည်းဖြည်းတိုးတက်ကောင်းမလာနိုင်တယ်လို့သိရပါတယ်တောက်ဆေးလိမ့်ဆေးတွေနဲ့ကုသတာတွေအပြင်ခွဲဆေးကုသတဲ့နည်းလမ်းတွေလည်းရှိလာပြီလို့သိရတာကြောင့်ခရုသင်းသမင်ဖြူအတွက်ခွဲဆေးကုသမှုနည်းလမ်းတွေအကြောင်းကိုမေးကြည့်တဲ့အခါဒေါက်တာဒေါ်မြင့်မြင့်ဆန်းကအခုလိုပြောပါလဲ
ခွဲဆေးတဲဆိုတဲ့အခါမှာလည်းကျွန်တော်ကနီးနှစ်မျိုးတော့ရှိတာပေါ့နော်တခုတော့စပင်ကနေကျွန်တော်တို့ဒီ cell အမဲလေးတွေယူပြီးတော့ဒီ cell အမဲလေးတွေကိုပြန်ပြီးတော့ခရုသင်းဖြစ်တဲ့နေရာမှာအစာထိုးတယ်ဒါတော့သေးတဲ့အကွက်ကလေးတွေလောက်တာပေါ့နော် များတဲ့ area တွေကျတော့ကျွန်တော်တို့ဒီပေါင်ကအရေးပြပပလေးကိုယူတယ်အဲ့ထဲမှာရှိတဲ့ကျွန်တော်တို့ basal cell ပေါ့ရောင်ခြည် cell အသားရည်အရောင်ခြည်ပြီးတဲ့ cell လေးတွေပဲကျွန်တော်တို့ထုတ်တယ်ဒါလည်းနှစ်တနားကျော်ကြာတယ်အဲ့ processor ပေါ့နော်ပြီးတော့မှအဲ့ဒါကိုပြန်ဖြစ်တဲ့ vitiligo ခရီးသွင်းဖြစ်တဲ့နေရာကိုကျွန်တော်တို့ပြန်တင်ပေးရတာပေါ့နော်ဆိုတော့ခွဲစိတ်ကူးစားမှုတစ်ခုလုံးကတော့နှစ်နာရီနဲ့သုံးနာရီကြာမှအချိန်ပေးရပါတယ် evidence safe ရှိတယ်အနုစိတ်လည်းဖြစ်တယ် area များလေးလည်းပူကြလေပေါ့နော်
ခီယူသင်းသမင်ဖြူယောဂမှာနှစ်ပေါင်းများစွာမပွားဘဲငြိမ်နေတဲ့အမျိုးအစားနဲ့အချိန်နဲ့အမျှပွားနေတဲ့ခီယူသင်းသမင်ဖြူအမျိုးအစားဆိုပြီးအမျိုးအစားနှစ်မျိုးခွဲခြားကြည့်နိုင်ပါတယ်။ဘယ်လိုခီယူသင်းသမင်ဖြူယောဂအမျိုးအစားဟာတောက်ဆေးလိမ့်ဆေးတွေနဲ့ကုသတင်ပြီးဘယ်လိုခီယူသင်းသမင်ဖြူယောဂကတော့ခွဲစိတ်ကုသမှုနည်းလမ်းနဲ့ကုသတင်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာတော်မြင့်မြင့်ဆန်းကအခုလိုပြောပါတယ်
။သူဖြစ်တဲ့ခီယူသင်းကဘယ်လောက်ကြာပြီလဲနှစ်ကိုကြည့်တယ်။နောက်ပြီးသူခီယူသင်းကငြိမ်နေတဲ့ခီယူသင်းကမပွားလာဘူးလား။ဒါမှမဟုတ်လဲလွန်ခဲ့တဲ့နှစ်အတွင်းမှာဟိုကလည်းထွက်တရလည်းထွက်အများကြီးပွားလာတဲ့ခီယူသင်းမျိုးလားပေါ့နော် stable လား unstable လားဆိုတော့ကျွန်တော်ခွဲခြားသိရတယ်။ကဲအနှစ်20လောက်ရှိပြီ၊9နှစ်လောက်ရှိပြီဘာမှလည်းအပြောင်းလဲမရှိဘူး stable ဖြစ်တယ်ဆိုလို့ရှိရင်သေးလဲသေးတယ်ဆိုရင်တော့ကျွန်တော်တို့ကလိမ့်ဆေးလောက်နဲ့ပဲပျောက်ပါလေနော်လိမ့်ဆေးတောက်ဆေးလေးတွေပြီးတယ်ပြီးလို့ရှိရင်ရောင်ချီnerve band UVP ပေါ့နော် excimer လို့ခေါ်တဲ့308 nanometer ပဲရှိတဲ့ရောင်ခြည်နဲ့ကျွန်တော်တို့ကုပေးလို့ရှိရင်အများများတက်တယ်။သို့တော့ဒီထက်နည်းနည်းများတယ်တကွက်တည်းမဟုတ်ဘူးဟိုနေရာဒီနေရာလည်းရှိတယ်။တခြားနေရာပဲလည်းရှိတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီထက်ပို့ပြီးတော့လိမ့်ဆေးရဲ့ဝင်ရောင်ချီရဲ့တောက်ဆေးရဲ့မလုံလောက်ဘူးဆိုလို့ရှိရင်တော့မြန်မြန်လေးပျောက်ချင်တယ်အချိန်တူတူနဲ့မြန်မြန်ပျောက်ချင်တယ်ဆိုရင်တော့ကျွန်တော်တို့ခွဲစိတ်လေးကိုအားပေးပါတယ်
။ယင်းငယ်လေးတွေအပါဝင်ခီယူသင်းသမင်ဖြူယောဂါခန်းစားနေရတဲ့သူတွေကိုတွေ့တဲ့အခါခွဲခြားဆက်ဆံတာမျိုးတွေမပြုလုပ်ဘဲယောဂါကိုထိထိရောက်ရောက်ကုသနိုင်တဲ့နေရာတွေကိုလမ်းညွှန်ပို့ဆောင်ရင်းဖေးမှကူညီနိုင်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်။ကျွန်တော်တန်ဆောပါ။
လူလူနဲ့ကျမရေကနာကိုထုတ်လွှင့်ပေးလိုက်တာပါရှင် VOA မြန်မာပိုင်းစီစဉ်ကနေပုတ်ထူးနဲ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြမှာပါရှ िख ိုင်ပြည်နယ်ပြဿနာပြည်လဲရေးဟာပြည်ထောင်စုတစ်ခုလုံးရဲ့တိုင်းရင်းသားပြဿနာလို့ပဲ2008အခြေခံဥပဒေကိုပြင်ဆင်နိုင်မှပြည်လဲနိုင်မယ်လို့ရှေ့နေကြီးဦးကြည်မြင့်ကဆိုပါတယ်ရှ िख ိုင်ဖက်ကလူတချို့မှာတင်းမာတဲ့လူမျိုးရဲ့အယူဆရှိနေတယ်လို့ဗမာတချို့ကလည်းလူမျိုးရဲ့အမြင်နဲ့ကြည့်နေကြတယ်လို့လည်းပြည်ထောင်စုရှေ့နေများနဲ့ဥပဒေအထောက်ကိုပြုသူများအဖွဲ့ဥက္ကဋ္ဌကဆိုပါတယ်အသေးစိတ်ကိုတော့ဦးကြည်မြင့်နဲ့ဦးကျော်စန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဦးကြည်မြင့်ခင်ဗျာဒီကနေ့ကျွန်တော်မြင့်တဲ့အကြောင်းအရာကရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပါတယ်ရခိုင်ပြည်နယ်မှာစစ်ပွဲတွေဖြစ်နေတဲ့အတွက်ရခိုင်ပြည်နယ်အထူးသဖြင့်မြောက်ပိုင်းဒေသမှာဒေသခံအပြစ်မဲ့တဲ့သူတွေဆေးဆုံးရတာနောက်ပြီးတော့စစ်တပ်ဘက်ကသူတို့ကိုမသင်ကြားလို့ဆိုပြီးခေါ်ယူစစ်ဆေးမေးမြန်းပြီးတော့ဒီသွားမကြခဏကြာနေရပါလေဆိုတော့ဒီကိစ္စကိုတရားဥပဒေနဲ့တားဆီးနိုင်ရာအကြောင်းတစုံတရာမရှိဘူးလားခင်ဗျာ
ဒီဥစ္စာကတော့အင်းနေနာကြီးပဲဗျာတရားဥပဒေကြီးကစိုးမိုးရမှာပေါ့ဆိုတော့တရားဥပဒေနဲ့ဖြစ်နေတာပေါ့ဒီတစ်ခုကြီးနဲ့မှာ80ကနေ86ဒီဘာလို့လုပ်နေတာခဲ့လဲစိုးမိုးရခဲ့အချိန်တော့အခုဒီခိုင်မှာဖြစ်နေတယ်လို့ပဲဗျာကြောင်းစားနေကြပဲကျွန်တော်နေမိုးမောက်ဆိုရင်တဘောတလတစ်ခါဝင်ကြည့်တယ်အဲ့တော့ဒီကကြိုးပြနေကျွန်တော်ကလည်းမားနေတော့ဒီကြီးနေမှာနေရခဲ့တာကျွန်တော်လည်းတက်ကုန်တယ်နဲ့ဖန်ခံပြီးကျွန်တော်လည်းဘုံဘောဆောင်နဲ့ရောက်သွားကျွန်တော်တပည့်လည်းဟိုပေါ်ပြအဲ့လိုဖြစ်တတ်နေတော့ဒီပြည်တွင်းစစ်ကတော့အဲ့လိုပဲဖြစ်နေတာတို့တော့လည်းအခုဆိုတာပုံပုံပြင်းလဲလာလို့ဒီကမလို့အဲဒီလိုကြီးနေရလည်းဖြစ်လာပြီးဖြစ်လို့တို့ကမဖြစ်တင်တော့ဘူးလို့ကျွန်တော်ကတော့ဒီလိုမဆပါလေဗျာ
ဦးကြီးမြင့်ယူဆတယ်လို့ပဲတခြားပုဂ္ဂိုလ်တွေအထူးသဖြင့်နိုင်ငံရေးအဖြစ်တာဝန်ရှိတဲ့ပြည်သူ့လွှတ်တော်အမတ်တွေဖွဲ့စည်းအတိုင်းဝိုင်းတွေတော်တော်များများကလည်းပဲဒီကိစ္စကိုထိထိရောက်ရောက်ဟန်တားဖို့ပြောကြဆိုကြတယ်သိမကြဘူးခင်ဗျာအဲ့လိုဟာကောလှုပ်ရှားမှုတွေရှိပါရဲ့လားခင်ဗျာအထူးသဖြင့်နိုင်ငံရေးအတိုင်းဝိုင်းကသူတို့ဟန်တားဖို့ကြိုးစားတာမျိုးရှိပါရဲ့လားခင်ဗျာ
အဲကျွန်တော်အခိုင်အမာဒီအောင်လို့အရေးတူပြောရဲကျွန်တော်နှစ်ကြိမ်လောက်တက်ပါတယ်အဲ့ဒီအခါကျတော့မေးခွန်းမေးတဲ့ရဆိုင်တဲ့ဥပ္ပါအဲဒီကလူလာပိုင်းနဲ့ဒီကတော့ဒီနိုင်ငံရေးဒီနာဖြစ်ပြလို့ပြောတာပဲဒီလေရခိုင်ပြည်ဒီကြောင့်လို့အယူလို့ဆိုတော့ဆွေးနွေးလို့ဟာလေကျွန်တော်တို့ရခိုင်ပြည်နဲ့လွတ်လပ်သွားမှာဆိုလို့လွတ်လပ်သွားမှာဟိုကြောက်လို့ဒုက္ခလာဆိုပြီးတော့အဲ့လိုတစ်ဖက်ကလည်းသိမှလည်းရှိတယ်ဗျာဒီဘက်ကလည်းအဲ့လိုပဲဟာပဲဒီရခိုင်ကဒီမျိုးရင်းနဲ့
ဲ့ကိုတောက်ပဲပြီးလို့ရမလဲဆိုတော့ဒီဘက်ကအုတ်ကြီးလို့ဟိုဘက်ကလည်းအားလို့အနိုင်တိုက်မှာမင်းတို့မရှိနေဆိုတော့အပေါ်ရိုက်ရဲ့ရှိတယ်ကျွန်တော်ကတော့ဒီမှာဗားပြောလိုက်လို့ဆိုတဲ့အခါကျတော့မရဘူးကျွန်တော်ကချင်းကြီးတယ်မှာဓာတ်လို့တူရှိခဲ့တယ်အဲ့တော့ဒီလိုစစ်ရပီးတဲ့ရောဝါသူကြပြီးတော့ဖြေချမရမယ်ဒီတိုင်းဆိုရင်တော့မဖြစ်ဘူးဒီလိုကျွန်တော်တော့အဲ့လိုပြောလို့ပေါ့ဒီကနေ့ရောက်တစ်ခုတော့ကျွန်တော်တစ်ခုပြောချင်တယ်ဗျာဗားပြောချင်တယ်ဆိုတော့အကျဉ်းကြီးအထက်ဆင်းလာပြီဗျာအကျဉ်းကြီးအထက်ကဆင်းလာပြီဘာလဲဆိုတော့တော်သူ့အကြီးကိုအားကောင်းဆောင်နေအဆက်ဖြစ်ပေါ့ဗျာဆရာနာကြည့်ပြီးတော့တော်တော်ရဲ့ခဲကိုပုံအပ်ထားလို့တော့မရတော့ဘူးဟောသူကသူတို့ကြီးတော့မတဲ့သူတို့ကြီးတော့မအာနာလူကြီးကအာနာတူတူလို့ရတယ်အဲ့တော့ဘူးပြည်တော်စုအကြီးဆိုလို့ရှိရင်ဖက်ဒရယ်ပေးပြီးတော့ပုံပြင်းနေတဲ့ကိုကိုကြီးကြီးရှိတယ်လေအောက်ချုပ်မှာဖြစ်တော့မယ်သူလည်းဘယ်လိုတော့မမြင်တော့ဘူးဗျာနိုင်ငံကြီးကျွန်တော်ဒါတော့အပေါ်လေးဆုံးပြောတာပဲကျွန်တော်ပချင်းကြီးတွေမှာဒီလိုဒီလိုတော့ပြောပြမှာကျွန်တော်ဒီကားတွေပြောပြတယ်အခုလည်းဒီကားကိုကျွန်တော်ဆက်ပြောပါတယ်ဗျာ
โอเคအဲ့ဒါကတော့နောက်ဆုံးပိတ်အဖြေပေါ့အဲ့ဒီအဖြေကိုရောက်ဖို့ကလည်းပဲဒီအဆင့်တွေကိုနိုင်ငံရေးသမားတွေဒီလွှတ်တော်တွေဒါကိုဖြတ်သန်းသွားမှာဟုတ်ကူကြီးမင်းအဲ့ဒါကိုဖြတ်သန်းဖို့ကလွယ်ပါမလားဒီသဘောထားဒီကူကြီးမင်းစောစောကပြောတဲ့မျှော်မှန်းချက်ဖက်ဒရယ်ပြည်ထောင်စုဖြစ်လာရေးအကောင့်တွေဖော်ဖို့အတွက်ကရော
ကျွန်တော်တို့ကတော့မမိတ်မတင်ယုံကြည်ရဗျာကျွန်တော်တို့ကတော့စပြောနေပြီတော့ဒီနေ့ကျွန်တော်တို့ဗမာလီလည်းပဲလက်ခံရပြီတော့ဒေါ်စားမျိုးလက်ခံစစ်တမ်းတော်လည်းလက်ခံဖက်ဒရယ်ကတော့ကျွန်တော်လည်းပဲကျော်ရည်နဲ့ရှိသေးတယ်ဘယ်လိုပြောပြကြမလဲအဖြစ်ကဘုရားလေကျွန်တော်ကတော့လက်ခံရပြီဒီမှာလွယ်လို့အပေါ်စီကျူးချင်းနဲ့ဒီအုပ်ချုပ်တာလွယ်လို့ကျွန်တော်တိကျလွယ်လို့သူ့ရာဆွေးမချင်းကြီးညာအဲ့ဒါတော့ကျွန်တော်အတိကြပဲအဲ့လိုတော့ရှေ့ကျဖြစ်ကြပါလေဟာ
အဲ့ဒီကိုမရောက်ခင်လောလောဆယ်ဖြစ်နေအချိန်နဲ့ပတ်သက်ပြီးနဲ့ပြန်ကောက်ချင်ပါတယ်အခုရခိုင်ပြည်နယ်ရဲ့ပြည်သူတွေခံနေရတဲ့ဒုက္ခတွေငြိမ်းချမ်းမှုရရှိဖို့အတွက်ဥဧသာအောင်ခေါင်းဆောင်တဲ့အဖွဲ့တစ်ခုကိုတာဝန်ပေးထားတာတွေ့ရပါတယ်။အဲ့ဒီအဖွဲ့ရဲ့လုတ်ပိုင်ခွင့်တွေအဲ့ဒီအဖွဲ့ဟာဘယ်လောက်ထိလုံနိုင်စွမ်းရှိမယ်လို့ဦးကြည်မင်းသုံးသပ်မိပါတယ်ခင်ဗျာ။အ
ဲဥဧသာအောင်လည်းစိတ်ထဲမှာတော့ကြင်ရှိပါတယ်။ဒီစနစ်နဲ့တော့မဖြစ်တော့ဘူး။ဒီနိုင်ငံရေးစနစ်နဲ့တော့မဖြစ်တော့ဘူး။တခြားဖြစ်ကြတဲ့ဒီကြိုက်ကြီးဆိုတော့စိတ်ပါများစွာပြောပါတယ်။ပြောပြီးတော့ဒီကတော့ဒီစနစ်ကိုလည်းအသေးချာချာလုပ်ဖို့လို့ဒီသာပြောပါလေအဲ့ဒါကျွန်တော်လည်းဒီလိုလေအမှန်တန်ရှင်းပါလေဥရတောင်းလည်းလေလူပုဂ္ဂိုလ်တယောက်ရှင်းနေမြဲဥရတောင်းကသူ့ရဲ့မရှိကောင်းတဲ့လူတယောက်ပဲဒီတိုင်းလေးကတကယ်စင်နာရှိတဲ့လူပဲတော့တော့လည်းပဲသူ့မှာလည်းပဲဒီဘောက်ချက်အောင်ပါဘာမှလုပ်မရဘူးအတော့မလို့ဒီဘောက်ချက်ကိုကျွန်တော်တို့ကတစ်လို့တစ်နည်းနဲ့ကိုက်ကြီးရဲ့ပုံစံမျိုးမလုပ်မရမချင်းရတော့ဘာလို့လုပ်မရပြဥရတောင်းကစင်နာရှိရပဲဖြစ်မယ်ဘယ်လိုမရဘူးကြာအဲ့ဒါလေ
အဲ့တော့အဲ့2008ကိုပြင်ဖို့ဆိုပြီးတော့တလောကမျိုးသားဒီမိုကရေစီဘက်ယုတ်ကပြန်ပြီးတော့လှုပ်ရှားတယ်ဆိုတာကိုတွေ့ရပါတယ်ဘယ်အထိခီးပေါက်နေပါပြလဲအဲ
့ဒါရှင်မကြီးကျွန်တော်တို့ကပြင်ရှားကြဗျာတော့များဆိုတာလေးလာတယ်ဥပဒေမှာလည်းဖြစ်တယ်နိုင်ငံရေးသမားဖြစ်တယ်ဖြစ်တယ်နိုင်ငံရေးရှင်မအောင်လည်းဖြစ်တယ်တော့အဲ့ဒါအဖြစ်ကိုတော်တော်လေးနဲ့ပြင်လို့ရတော့ဘယ်လိုမှမရဘူးအဲ့ဒါပြင်လို့ဆိုတော့ကျွန်တော်တို့စူးစမ်းလို့တော့မရဘူးဗျာအဲ့ဒါတော့လေတော့လည်းပဲအမေပြစ်နေတဲ့ခါကျတော့အဲ့ဒီမျိုးကပဲလူတို့ကပြင်းရပါတယ်လို့ပြောနေတဲ့ခါကျတော့ဒီဟာကကျွန်တော်တော့ဒီကိစ္စကြာလဲဦးမယ်လို့ကျွန်တော်ဖြစ်နေရဒီကလည်းမှခုံကြီးတွေကလည်းပြဿနာလို့ကျွန်တော်ဒီမှာရှိနေတယ်အဲ့ဒါမျိုးဒီခုံကြီးတွေကကျွန်တော်ဆိုတော့ဖတ်ကြည့်နေတော်လာမယ်လို့လည်းအဲ့ဒီခုံကြီးတွေကတော့မတော်မတော်ရှိတယ်ဖတ်လို့ရတဲ့ခါကျကျွန်တော်တော့ Facebook မှာတော့ဒီတိုင်းပြည်ပြဿနာလေးအဲ့ဒီပြောနေတဲ့ဆက်ကြည့်တဲ့ဖြစ်နေတယ်ကျွန်တော်နိုင်ငံရဲ့ဒီလိုကအဲ့လိုဖြစ်နေကြတာဖြစ်နေတဲ့အခါကျတော့ဒီခိုင်ကိစ္စမှာလည်းပဲဒီကကကိုယ်စားကြည့်တယ်ဒီကကအများကျွန်တော်ဒီမှာအတူမြေပေါ်များဆိုအတူမေးလာတယ်ဒီကကဘယ်တော့မှကျွန်တော်ပတ်ကိုပတ်ပါရဲခင်ဗျာခေါင်းကြီးတော့မခံဘယ်သူမှမခံနိုင်ဘူးဒီကကဘယ်တော့မှကျွန်တော်ရောက်မှဆိုသူကခေါင်းဆောင်တွေကိုဝေးစည်းတာခင်ဗျာပြည့်တယ်မခံတာဆောင်းချောင်းနဲ့ဆန်းတော့ဘုရားရေကွာရိုက်ပွဲအားတဲ့အိုးဒီအိုးဒီရိုက်ပွဲကနေလို့ဒါဗျာဘောဆန်းစုကြည့်တယ်လေဒီစိုးစားကြပါတယ်ဒီလိုမျိုးလည်းအဲ့လိုဖြစ်ကျွန်တော်တို့လည်းအဆောင်ကတော့စိတ်ကောကိုရောပေါ့မြင့်ပြီးတော့နိုင်ငံတွေဟလာအဲ့ဒီပြေးရပြေးရဆိုစိတ်ကတော့မြင့်သွားပါတယ်ဗျာကျွန်တော်အများကြီးကြည့်တယ်ဖတ်ဖို့အများကြီးဟာတော့အားလုံးဒီလိုမျိုးရောက်နေတာစိုးစားနေပါတယ်ပြောပြချင်တယ်ရေးရေးတင်းပြောနေပါတယ်အဲ့လိုတော့ကျွန်တော်တို့တွေ့နေတယ်ဗျာ
ဟုတ်ကဲ့အဲ့တော့အဲ့ဒီဖော်စီပုံ2008ကိုပြင်ဖို့အတွက်လွှတ်တော်ကိုအားကိုလို့မရဘူးလွှတ်တော်ကသင်းသွားလို့ဘယ်လိုမှမဖြစ်နိုင်တော့ဘူးဆိုရင်ဘယ်နည်းနဲ့သွားသင့်ပါသလဲ
ဒီကတခုရရှိရကြအဲ့ဒါကို energy အစိုးရအနေနဲ့အဲ့ဒီကြည့်ရလဲမလိုပါဘူးကွာဒါလို့လို့ရှိမှာပဲဆတော့ပါလဲဆိုလို့ရှိရင်ကျွတ်တော့မှသူကဆုံးဖြတ်တစ်ခုချလိုက်ရမယ်ဘာကြောင့်လဲဆိုအဲ့ဒါတော့အတရားဆုံးမဲနေရတယ်အဲ့တော့ရှိကိုပြည်သူတွေတက်မိကြတယ်ပြည်လာမဟုတ်တော့အဲ့ဒီကြည့်ဘလူးဆန်နာခံပြီးလှုပ်ချလိုက်ဆက်တယ်လှုပ်ချလိုက်ကြိုက်ဘူးဆိုလို့ရှိရင်ဒီလိုအတိုက်ကျဆိုလို့ရှိရင်တဲ့အချက်ဒီတိုင်းနောက်ဆုံးတက်ပါကျွန်တော်ရောအိုက်ကြည့်ရင်ဘယ်တော့ဆောက်ကောင်းပြီးပြီးတော့တောင်းရမယ်ဒီလိုတက်ရဆိုဒီလိုမတက်ဘူးဆိုလို့ရှိရင်ဘာလုပ်တယ်လဲဆိုတော့ကျွန်တော်အဲ့လိုတစ်ဖြစ်ခံစဉ်းစားမှရမယ်ဆိုတော့ကျွန်တော်က60ကျော်ကြာရင်တော့ဆောက်ကောင်းတာက60ကျော်ကြာရင်တော့ဆောက်ကောင်းတာနဲ့အိုက်ပေါက်နေတာအဲ့တော့တက်တော်နည်းနဲ့မရတော့ဘူးဆိုရင်တက်တော်နည်းနဲ့ရနိုင်တယ်ဒါဆက်ရမရှိဘူးဆက်တော့ဘာလဲဆိုလို့ရှိရင်တက်တော်အများကြီးနဲ့သုံးပြစမ်းတာကျွန်တော်ရှိကိုပြည်သူတက်နေတက်ယူအပြင်းအထန်မှုတော့ဒီလိုပြောရမယ်ချက်မလို့ဒီလိုတဲ့ကြတယ်ဆန္ဒခံတယ်တုတ်တယ်ဆိုသိရခါလိုက်အဲ့လိုလို့ရှိရင်ဒီလိုတိုက်တယ်မတိုက်တဲ့အပေါ်မှာလူကြီးတွေတစ်ဖြစ်ချင်းသားမှရတော့မယ်တိုက်လိုက်ကြတော့မရဘူးဗ
ျဟုတ်ကဲ့ဒီလမ်းကြောင်းကိုဥကြီးမြင့်အပါဝင်တချို့ပုံကူတွေရတယ်ပဲအရင်လည်းပဲပြောဦးရဲထင်ပါတယ်ဒါလူထုဆန္ဒခံယူပွဲလုပ်ပြီးတော့လုပ်စင်တယ်ဆိုတဲ့ကိစ္စ NLD ခေါင်းဆောင်တွေရဲ့နားကိုလည်းပောက်ပါလိမ့်မယ်ဒီစကားသူတို့ဘာကြောင့်များဒီဟာလုပ်ဖို့မဖြစ်သေးတာလဲလုတ်ကောလုတ်လာနိုင်မဲ့အခြေအနေရှိပါသလားသုံးသက်ပေါင်းခင
်ဗျာတော်ရူရဒီဒီလိုမျိုးမျိုးဒီပေါ်ကျုပ်ထဲမှာကြွားလဲသူကအမီးနဲ့ပြေးလို့ရမယ်လက်ရှိသူတို့ကလည်းပြေးလို့ရမယ်ဆိုပြီးတော့သူတို့ဒီတော့တင်ပါတယ်တင်လို့ချိန်ယူဆိုတဲ့ခါကျတော့မှအောင်စမ်းသူကြီးကစကားလေးတစ်ခုခံရတယ်ကြာအဲ့ဒီကြိုင်တော့ပြည်သူလေးတွေတော့တော့ရလိမ့်မယ်လို့သူပြောတာကစကားလေးလုံးရှိတယ်အဲ့ဒီပြည်သူကြီးဆိုတာတော့ပြောတဲ့လူဖြစ်ပါစေလို့ပဲဆုတောင်းရတယ်ဗျာ
ဆိုတော့ပြန်ချုပ်ရမယ်ဆိုရင်အခုပြောခဲ့သမျှရခိုင်ကိစ္စအစဒီကိစ္စကိုဆွေးနွေးဖို့ကျွန်တော်တို့စလိုက်တာအခု2008ဖွဲ့စည်းပုံပြင်ရမယ်နေရာမှာဇသိမ့်သွားတာပေါ့အဓိက2008ဖွဲ့စည်းပုံကိုမပြင်ကြံတဲ့ငင်းကြမ်းရေးတို့ဒါပြည်ထောင်စုသားအချင်းချင်းချစ်ခင်ရေးနှီးရေးတို့ဒါသိပ်ဖြစ်မလာနိုင်ဘူးဆိုတဲ့သဘောပေါ့လမ်းပိတ်နေတဲ့သဘောပေါ့
အဲ့ဒီ2008ကဥပဒေတက်မလို့အကုန်လုံးအထွတ်အမ်းအားရဲ့ဟိုဟာကိုအကုန်ယူထားတဲ့အခါကျတော့ကျွန်တော်တို့ကအမေကဒီလိုမျိုးပြောတာပဲဖြစ်တယ်လေတကယ်ကြီးလေဆုံးဖြတ်ချက်မချနိုင်ဘူးတို့အားမျိုးရှိတယ်အဲ့တော့လို့ရခိုင်ရေးကိစ္စမှာလည်းပြည်ကြော်ပြောလို့ကျွန်တော်တို့ပြောပြီလေကျွန်တော်တို့ကပြောပြီရခိုင်တို့ရဲ့ဘုံလုံးဖားတာမပြောနဲ့သူကအလုပ်လည်းမရှိပါလည်းမရှိနော်ဟိုရတာလည်းလည်းမလာအဲ့လိုဖြစ်နေတာကျွန်တော်တို့မောကိုတော့ဆိုချင်းသူပြောတာလည်းမဟုတ်ပါဘူးကိုတော့ဆိုချင်းဗမာတပိုးမရှိလို့ရှိတယ်ကျွန်တော်ဗမာတပိုးနဲ့လိုက်တယ်အဲ့တော့ဒီတော့ကျွန်တော်ပြောတာဘာလို့ဆိုရင်ကျွန်တော်တို့ပြည်တော်သူစိတ်တက်နဲ့ပြောအောင်ဆိုရယ်ကိုညီရယ်ဗျာအဲဒါညီကိုကြီးလေးဒီကစင်မှာမဟုတ်ပါဘူးကျွန်တော်တို့ကတော့အဲ့လိုစိတ်အမှားကြီးပဲခံယူပါတယ်အဲ့ဒါကျွန်တော်တို့ကခံယူတဲ့ပြည်တွင်းမှာရှိတဲ့နိုင်ငံရေးသမားတွေအများကြီးပဲဗျာအဲ့ဒီလိုတော့
ရခိုင်ပြည်ထနာအရေးနဲ့ပတ်သက်လို့ဦးကျော်ဆန္ဒနဲ့ရှင်နေကြီးဦးချင်းမြင့်တို့ကသုံးသက်ဆွေးနွေးသွားတာကိုဦးကျော်ဆန္ဒရဲ့အမြမအရေးသုံးသက်ချက်မှာတင်ဆက်လိုက်တာဖြစ်ပါတယ်ရှင်
မောင်ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။သောဒရှိများရှင် VOA မြန်မာပိုင်းကထုတ်လင်းပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3 ဂျိုရူတွေကနေဖန်ယူနာဆင်နိုင်ပါတယ်။အခုတော့အပတ်စဉ်တင်ဆက်နေကြအားကစားကဏ္ဍအလဲရောက်ပါပြီ။ကမ္ဘာသလွားကထူခြားတဲ့သတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်ကတပတ်အတွင်းအားကစားကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ဂျန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်မြန်မာစစ်တောင်ကစားသမားမှတ်သက်ထားသူစာဟာနိုင်ငံကစစ်တောင်ပြိုင်ပွဲမှာနောက်ထပ်ရွှေစိတ်တစ်ခုထပ်ပြီးတော့ရသွားပါတယ်ပြည်သူနိုင်ငံလီယွန်မြို့မှာတော့ကမ္ဘာအကြာဆုံးဘောလုံးပွဲတစ်ပွဲကိုကစားခဲ့ကြပြီးတော့ဂင်းနစ်စံချိန်တင်လိုက်ကြပါတယ်2024 Paris Olympic ပြိုင်ပွဲမှာတော့အားကစားနည်းအသစ်၄မျိုးကိုထည့်သွင်းသွားဖို့ကို Olympic ပြိုင်ပွဲတာဝန်ရှိသူတွေစဉ်းစားနေကြပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာအာဖရိကတိုက်အနောက်ပိုင်းကဘီနင်နိုင်ငံမှာကျင်းပတဲ့ Benin International Series 2019ကျက်တောင်ပြိုင်ပွဲမှာတော့မြန်မာကျက်တောင်အားကစားသမားမတ်သက်ထားစုသာကရွှေစိတ်စုခုပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Final မှာတော့မတ်သက်ထားစုသာဟာပီရူးနိုင်ငံကကျက်တောင်ကစားသမားကိုပထမပွဲမှာရှုံးခဲ့ပေမဲ့ဒုတိယနဲ့တတိယပွဲတွေမှာ21-18 တို့နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။မတ်သက်ထားသူသာဟာဒီပြိုင်ပွဲအပြီးမှာတော့ Ivory Coast မှာကျင်းပမဲ့ပြိုင်ပွဲကိုဆက်ပြီးတော့ရှင်ပြိုင်သွားမယ်ဆိုပြီးတော့ကြည့်ရပါတယ်ဗျာ UEFA ဥရောပဘောလုံးဖွဲ့ချုပ်ရဲ့အသက်22နှစ်အောက်ဘောလုံးဖိုင်နယ်ကိုတော့အီတလီမှာတနင်္ဂနွေနေ့ကကစားခဲ့ကြပါတယ်ဒီနေ့မှာတော့ဂျာမနီနဲ့စပိန်တို့ဖိုင်နယ်တက်ခဲ့ကြပြီးတော့စပိန်သင်းကလက်ရှိချန်ပီယံဂျာမနီကို2-2နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်စပိန်ကဖာဘီယန်ရူဝစ်နဲ့ဒါနီအော်မိုတို့ကခုနှစ်မိနစ်နဲ့69မိနစ်တည်းမှာဂိုးတွေသွင်းယူခဲ့ပြီးတော့ဂျာမနီဘက်ကတော့အမေရိက88မိနစ်မှာတကူးပြန်သွင်းခဲ့ပြီးမဲ့နောက်ထပ်ခြေပါဂိုးများတာကြောင့်နောက်ဆုံးမှာစပိန်ကဂျာမနီကို2-2နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။စပိန်သင်းဟာဒီဘက်မှာအနိုင်ရပြီးချန်ပီယံဖြစ်သွားတဲ့အတွက်အသက်22နှစ်အောက်ဥရောပဖလားကို5ချိန်မြောက်ရပြီးတော့အီတလီနဲ့အတူပူးတွဲအများဆုံးချန်ပီယံဖြစ်တဲ့အသင်းဖြစ်တဲ့စံချိန်တင်ထားပါတယ်။ပြိုင်ပွဲအတွက်အကောင်းဆုံးကစားသမားစုကိုတော့စပိန်သင်းကဖာဘီယန်ရူဝစ်ကရသွားခဲ့ပါတယ်ခင်ဗျာ။ဘောလုံးသမားပြောင်းရွှေ့သတင်းတွေမှာတော့ Manchester United အသင်းကအင်္ဂလန်နောက်တန်းလူဝမ်ဘစ်ဆာကာကိုခေါ်လိုက်ပါပြီ။ Man U ကဝမ်ဘစ်ဆာကာကို9နှစ်စာချုပ်ချုပ်လိုက်တာဖြစ်ပြီးတော့သူ့ကိုဝယ်ဖို့အတွက် Crystal Palace အသင်းကိုပေါင်90လောက်ပေးခဲ့ရပါတယ်။ Manchester United ကိုပြောင်းလာတဲ့ပတ်သက်ပြီးဘစ်ဆာကာပြောတာကတော့
I'm excited you know to finally have signed for this team. You know as a kid every kid wants to play for a team like this. So you know
ဒီတဲ့အတိုင်းပဲကျွန်တော်ဒီ Man U အသင်းနဲ့စာချုပ်ချုပ်နိုင်လိုက်တဲ့အတွက်စိတ်လုံရှားမိပါတယ်။ကစားသမားတိုင်းကစားသမားတိုင်းကဒီလိုအသင်းမျိုးမှာကစားရှင်ကြလာဖြစ်ပြီးတော့အခုလိုအသင်းကိုကစားပြုပြီးကစားရမယ်အတွက်ကျွန်တော်အနေနဲ့ဂုဏ်ယူမိတယ်လို့ကျေးဇူးနဲ့တင်ပါတယ်ကျွန်တော်အနေနဲ့လည်းအသင်းပေါ်အသင်းတွေစီကနေမတူညီတဲ့အချက်တွေကိုလေ့လာရင်းဖြည်းဖြည်းချင်းတိုးတက်လာမယ်လို့ထင်ပါတယ်မန်ချက်စတာယူနိုက်တက်ကအသင်းကြီးပ
ါဒါပြန်သူ့ကိုနှွေးထွေးစွာကြိုဆိုတဲ့အတွက်မန်ချက်စတာယူနိုက်တက်ပိတ်သက်တွေကိုကျေးဇူးတင်ကြောင်းနဲ့သူ့အနေနဲ့လည်းအသင်းအသစ်နဲ့အတူရာသီအသစ်ကိုစတင်ခြင်းပြီးဆိုပြီးတော့ပြောလိုက်ပါတယ်ဗျာပြည်ထောင်နိုင်ငံမှာတော့ကမ္ဘာအကြာဆုံးဘောလုံးပွဲတစ်ပွဲကိုကစားခဲ့ကြပါတယ်ပြည်ထောင်နိုင်ငံလီယွန်မြို့က group အမှာဘောလုံးအကယ်ဒမီမှာတပတ်9ရက်စီကစားခဲ့ကြတာပါဒီပွဲကိုတော့ဇွန်လ28ရက်နေ့ကနေဇူလိုင်လ1ရက်နေ့အထိလုံးဝကိုမရက်မနာပဲ3ရက်ဆက်လိုက်ကစားခဲ့ကြတာပါ
The current Guinness World Record for the largest number of players in a five-a-side game.
တဖက်ကို9ရက်စီကန်တဲ့ပွဲမှာကစားသမားအများဆုံးအဖြစ်နဲ့လက်ရှိမှာစံချိန်တင်ထားတာကတော့အင်္ဂလန်မှာ2012တုန်းကကစားတာဖြစ်ပြီးအဲဒီတုန်းကကစားသမားစုစုပေါင်း686ယောက်ပါဝင်ခဲ့ပါတယ်။ကျမတို့အခုဒီချိန်မှာတော့အနည်းဆုံးတော့ကစားသမားက689ယောက်ပါမှာပါ။ပွဲကိုလုံးဝမရက်ပဲညလုံးပေါင်းတောက်လျှောက်ကစားနေတာဖြစ်ပြီးဒီနေ့ဆိုရင်ဂိုးကတစ်ဖက်ကို100ကျော်သွားပါပြီ။ပွဲကစက္ကန့်နေတုန်းဖြစ်ပြီးတော့တနင်္လာနေ့အထိဆက်ကစားပြီးဂင်းနစ်ကမ္ဘာစံချိန်ကိုချိုးနိုင်အောင်လုပ်သွားမှာဖြစ်ပါတယ်။
ဘောလုံးပွဲတွေပါဝင်အားကစားပြိုင်ပွဲတွေမှာအမျိုးသမီးတွေရင်ဆိုင်နေရတဲ့မညီမျှမှုတွေကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ဒီပွဲကိုစီစဉ်ကြတာပါဒီပွဲကိုတော့ကမ္ဘာတဝန်းကဗြိတိန်အမေရိကန်ကော့စတာရီကာလီဆိုတိုနီပေါ်ဂရိဂျော်ဒန်နဲ့ဩစတြေးလျနိုင်ငံကဘောလုံးသမားတွေပါဝင်ပြီးတော့ကစားခဲ့ကြတာဖြစ်ပါတယ်ခင်ဗျာပြည်ထောင်နိုင်ငံမှာ2024ခုနှစ်ကျရင်ကျင်းပမယ့် Paris Olympic ပြိုင်ပွဲမှာအားကစားနည်းအသစ်တွေကိုထည့်သွင်းသွားဖို့အတွက် Olympic ပြိုင်ပွဲတာဝန်ရှိသူတွေစီစဉ်နေကြပါတယ်ဒီအားကစားနည်းအသစ်တွေကတော့ရေလိုင်းစီးကြောက်ဆောင်တက် skateboard စီးတာနဲ့ break dance အကတွေဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လ26ရက်နေ့ကနိုင်ငံက Olympic Committee IOC ကဒီအားကစားနည်းတွေကို Olympic ပြိုင်ပွဲမှာထည့်သွင်းသွားဖို့ထောက်ခံပေးပေးခဲ့ကြတဲ့အတွက်ဒီအားကစားနည်းတွေဟာဒီ Paris Olympic ပြိုင်ပွဲမှာပါဝင်ဖို့ခြေလှမ်းတလှမ်းပို့ပြီးတော့နှိစက်လာတာဖြစ်ပါတယ်ဒီအားကစားနည်းတွေဟာအခုနောက်ပိုင်းမှာလူကြိုက်များတဲ့ကစားနည်းတွေဖြစ်တာကြောင့်ဒါတွေကို Olympic ပြိုင်ပွဲမှာထည့်သွင်းသွားဖို့အတွက် Paris Olympic ပြိုင်ပွဲကျင်းပရေးကော်မတီကအဆိုပြုခဲ့တာပါဒါတွေကိုပြိုင်ပွဲမှာထည့်မထည့်ဆိုတာကိုတော့လာမယ့်2020 Tokyo Olympic ပြိုင်ပွဲမှာဆုံးဖြတ်သွားမှာဖြစ်ပါတယ်ခင်ဗျာ ဗြိတိန်နိုင်ငံမှာကျင်းပတဲ့ Eastbourne အမျိုးသမီးတင်နစ်ပြိုင်ပွဲမှာတော့ Czech နိုင်ငံကကမ္ဘာအဆင့်3 Karolina Pliskova ကလက်ရှိ Wimbledon Champion Angelique Kerber ကို 6-1 6-0 နဲ့အနိုင်ရပြီးတော့ Champion ဖြစ်သွားပါတယ် Pliskova အတွက်တော့ဒါဟာ Eastbourne ပြိုင်ပွဲကိုဒုတိယအခြေနိုင်ရတာလည်းဖြစ်ပါတယ်ဗျာ Wimbledon Tennis ပြိုင်ပွဲတွေကိုဒန်နလာနေကစတင်လိုက်ပါပြီအမျိုးသားဘက်မှာတော့လက်ရှိ Champion လည်းဖြစ်ကမ္ဘာအဆင့်တင်လည်းဖြစ်တဲ့ Novak Djokovic ကိုပြိုင်ပွဲမှာထိတ်ဆုံးကဦးစားပေးအဆင့်သတ်မှတ်ထားပြီးတော့အဲ့နောက်မှာတော့ဆိုဒလန်က Roger Federer ကအဆင့်နဲ့ Nadal ကိုအဆင့်3အဖြစ်နဲ့သတ်မှတ်ထားပါတယ်။ Roslan ကို Federer ကအကြိမ်20ရထားပြီးတော့ Nadal က18ကြိမ်နဲ့ Djokovic က15ကြိမ်ရပြီးတော့သူတို့3ယောက်ဟာအမျိုးသားဘက်မှာအများဆုံးရထားတာဖြစ်ပါတယ်။သူတို့3ယောက်ပြိုင်ပတ်တွေအဖြစ်နဲ့နှစ်တော်ကြာကစားလာခဲ့တာနဲ့ပတ်သက်ပြီး Federer ပြောတာကတော့
Yeah, I mean and it also shows that side by side
because ဘာလို့ပြနေလဲဆိုတော့ကျွန်တော်တို့တွေဟာတယောက်နဲ့တယောက်ပြိုင်ဆိုင်ပြီးတော့အောင်မြင်မှုတွေရခဲ့ကြတယ်ရနိုင်တယ်ဆိုတာပါဒါပေမဲ့ရေစရာကောင်းတာတစ်ခုကတော့ခင်ဗျားတို့ကအဲ့လိုမမြင်ပါဘူးဒီတယောက်ကြောင့်တခြားတယောက်ကဒီဆုနဲ့လွဲသွားတယ်လို့မြင်ကြပါတယ်အဲ့လိုလည်းဖြစ်နိုင်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့တွေဟာတယောက်နဲ့တယောက်ပိုးပြီးကောင်းတဲ့ကစားသမားတယောက်ဖြစ်လာအောင်တွန်းအားပေးခဲ့ကြပါတယ်ရာဖာကမျက်ကွင်းမှာပိုကောင်းလာအောင်နိုဗက်ကို hard court မှာပြီးတော့ကျွန်တော်လည်းမြေဆေးကွင်းမှာပိုကောင်းအောင်လုပ်နိုင်ခဲ့တယ်လို့ထင်ပါတယ်တေချာရာကတော့ကျွန်တော်တို့တယောက်နဲ့တယောက်ပိုးပြီးကောင်းလာအောင်လုပ်နိုင်ခဲ့ကြတာတော့တေချာပါတယ်။တကယ်လို့ကျွန်တော်တို့သာတစ်ချိန်နဲ့အတူတူမကစားဘဲနဲ့တယောက်တစ်ခစ်စီဆိုရင်ဆက်ပြီးကစားနေပါဦးမလား။ကျွန်တော်ဘက်ကအမြင်မှာတော့အခုလိုကစားရတာပျော်စရာကောင်းပြီးကျွန်တော်တို့၃ယောက်ကလည်းပုံစံတစ်မျိုးစီဆိုတော့ပရိသတ်တွေလည်းသဘောကျမယ်လို့မျှော်လင့်ပါတယ်
။ Wimbledon ကိုတော့ Federer က၈ချိန်၊ Djokovic က၄ချိန်၊ Nadal က၂ချိန်ရထားပါတယ်။ဆိုတော့ဒီနေ့မှာတော့သူတို့၃ယောက်ထဲကတယောက်ယောက်ပဲထပ်ပြီးတော့အနိုင်ရသွားမလားဒါမှမဟုတ်မမျှော်လင့်မဲနဲ့ချန်ပီယံအသစ်တယောက်ထွက်ပေါ်လာမလားဆိုတာကတော့စောင့်ကြည့်ကြပါစို့လို့ပြောကြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ
အားကစားကဏ္ဍကိုကြားခဲ့ရတာပါရှင်မနေ့ပြန်ကြာတာပရင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့တင်ဆက်ပေးသွားမှာပါလိုင်းဒိုမီတာ30နဲ့40 48နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ်တာဒီမက VOA ကနေအခုအတန်လွှင့်နေတဲ့တရားရေးစာအစီအစဉ်အလုံးကိုလည်းအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်တွင်တင်အချင်းချုပ်ကိုမဆူမြတ်မောင်ကပြောပြပေးပါဦ
း။အမေရိကန်ရဲ့တန်ခတ်အရေးယူမှုကြောင့်စီးပွားရေးအကျပ်တဲဖြစ်နေတဲ့အီရန်ပေါ်အီရန်နျူကလ িয়ার ဆိုင်ရာအစီအစဉ်ထဲမှာစာချုပ်ချုပ်ထားတဲ့လက်မှတ်ထိုးထားတဲ့နိုင်ငံတွေအနေနဲ့ပို့ပြီးတော့ကူညီဆောင်ရွက်မှုတွေမလုပ်လို့ရှိရင်ရပ်ပိုင်းတွင်မှဆင်းမြင်ယူရေနီယံတန့်စင်မှုတွေကိုစတင်မယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့ပြောကြားပါရတယ်။2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်အရ3.68 ရာခိုင်နှုန်းအထိတန်းစင်ထားတဲ့ယူရေနီယံတွေကိုအီရန်က300ကီလိုဂရမ်အထိသာပိုင်ဆိုင်ခွင့်ရှိပါတယ်။အမေရိကန်နယ်စပ်ကနေတရားမဝင်ဝင်ရောက်လာသူတွေကိုထားတဲ့ Texas ပြည်နယ်ကထိန်းသိမ်းရေးစခန်းတွေမှာလူတွေပြည့်ကျက်နေတဲ့စခန်းတွေကအင်ပတန်ဆိုးရတဲ့အခြေအနေတွေကိုအမိမြေလုံခြုံရေးဌာနစုံစမ်းရေးမှူးချုပ်ကစီရင်ခန်းစာထုတ်ပြန်ခဲ့ပါတယ်။ထိန်းသိမ်းရေးစခန်းတွေရဲ့အခြေအနေဟာပောက်ကွဲရောမဲ့ဘုံတစ်ခုလိုဖြစ်နေပြီးသူ့ဝန်ထမ်းတွေရဲ့လုံခြုံရေးကိုစိုးရိမ်နေဆိုတဲ့မန်နေဂျာတယောက်ရဲ့ပြောကိုလည်းဖော်ပြထားပါတယ်။Rio Grande Valley ကထိန်းသိမ်းရေးစခန်းတွေမှာကြောက်စရာကောင်းအောင်ဖြစ်နေတဲ့အခြေအနေနဲ့ကလေးငယ်တွေလူကြီးတွေကိုအကြာကြီးထိန်းသိမ်းမထားဖို့အတွက်အမိမြေလုံခြုံရေးဌာနအခြေအနေနဲ့လှုပ်တဲ့ဆောင်ရွက်မှုတွေကိုချက်ချင်းလုပ်ဖို့လိုအပ်တယ်လို့စုံစမ်းရေးမှူးချုပ်ကအစီရင်ခံစာထဲမှာတိုက်တွန်းထားပါတယ်။ EU ဥရောပပါလီမန်ဥက္ကဋ္ဌအဖြစ်နဲ့အီတလီကသတင်းသမားဟောင်းဒေးဗစ်ဆာဆိုလီကိုပြည်သင့်နိုင်ငံ Strasbourg မြို့ကဥရောပပါလီမန်မှာ EU အမတ်တွေမဲခွဲရွေးချယ်လိုက်ပါတယ်။အစင်းစင်မဲပေးပွဲမှာတခြားဥက္ကဋ္ဌလောင်း3ယောက်ထက်ကို63နှစ်အရွယ်မစ္စတာဆာဆိုလီမဲအများဆုံးရရှိခဲ့တာပါ။အင်္ဂါနေ့တုန်းကတော့ဥရောပကော်မရှင်ဥက္ကဋ္ဌတာဝန်အတွက်ဂျာမနီကာကွယ်ရေးဝန်ကြီး Ursula von der Leyen ကိုပနားမရွေးချယ်ပါတယ်။ EU ဥရောပသမဂ္ဂရဲ့အစင်းအမြင့်ဆုံးအချုပ်အခြာရေးတာဝန်အတွက်အမျိုးသမီးတဦးကိုပထမဆုံးရွေးချယ်ရထားတာဖြစ်ပါတယ်။ဥရောပကောင်စီဥက္ကဋ္ဌကိုတော့ဘယ်လ်ဂျီယမ်ကရှာမစ်ရှဲလ်ကို EU ကောင်ဆောင်တွေရွေးချယ်ခန့်အပ်ခဲ့ကြပါတယ်။လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟင်ဒူအမျိုးသားရေးပါတီကိုအထွေထွေရွေးကောက်ပွဲမှာဒီနှစ်ခါဆက်တိုက်ချုပ်နှိမ့်ခဲ့တာကြောင့်အိန္ဒိယတိုက်ခံကွန်ဂရက်ပါတီကောင်ဆောင်ရာဟုလ်ဂန္ဒီဟာယာရုကနေနှုတ်ထွက်လိုက်ပါပြီ။ကွန်ဂရက်ပါတီရဲ့ဥက္ကဋ္ဌအဖြစ်2018ခုနှစ်ထဲကတာဝန်ယူခဲ့တဲ့ရာဟုလ်ဂန္ဒီဟာဆွေစဉ်မျိုးဆက်ဝန်ကြီးချုပ်အဖြစ်ရွေးချယ်ခံရတဲ့မိသားစုအတွေမှာ၄ယောက်မြောက်ဝန်ကြီးချုပ်ဖြစ်လာဖို့ကြိုးစားခဲ့သူတစ်ယောက်လည်းဖြစ်ပါရဲ့ရှင်။
တရင်ချင်းချက်ကိုမဆုမြတ်မောင်ကြီးညာပေးခဲ့တာပါရှင်။ဒီညအတွက်စီစဉ်ထုတ်လို့ရမှုကကိုစောဝင်လိုင်းဖြစ်ပြီးတော့အတန်ဖန်အင်ဂျင်နီယာကတော့ Zubia L Tayy ဖြစ်ပါတယ်။ VOA American အတန်ရဲ့မနက်ဖက်စီစဉ်တွေကတော့မြန်မာစံတော်ချိန်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 30နဲ့40တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးဇူးရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.